Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်ဇူလိုင်လ23ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ချင်းပါရှင်ကျွန်မခင်မျိုးတက်ပါဒီမနေ့ချင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါ။ကောက်ဆက်ဆွေစားကရန်ဂျာဒုက္ခသည်စခန်းမှာရှိတဲ့အစာအဖွဲ့ခေါင်းဆောင်ကိုဖမ်းဆီးရမိတယ်လို့ဘင်္ဂလားဒေ့ရှ်ရဲကအကြေညာပါတယ်။အမေရိကန်ရေငုပ်တင်မောတောင်ကိုရီးယားမှာရောက်ပြီးတဲ့နောက်မှာမြောက်ကိုရီးယားကဒုတိယအကြိမ်ဖြစ်တဲ့မစ္စရယ်တုံးနဲ့ဆက်သက်ချင်းချောက်လိုက်ပါတယ်။အိန္ဒိယနိုင်ငံမဟာရာရှတရာပြည်နယ်ကမြေပြိုမှုမှာတော့တေဆုံးသူက26ဦးရှိနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မှုကျော်ရဲ့။
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တပုတ်နဲ့အတူပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာပ
ါမြောက်ဒီဒေသတွေအရေးပါတဲ့သာဝါနိုင်ဂုံးစုကဖြစ်တယ်လေကျွန်တော်ပူပေါင်းတက်ဖွဲ့တော့ပူပေါင်းတင်တိုင်းနိုင်ရတယ်အာရန်ဒီရလည်းနဲ့ခင်းရနေတယ်အများကြီးရတယ်ပြန်ပြီးကျသွင်းရတယ်အများကြီးဖြစ်နိုင်တယ်လို့သိရတယ
်ကရင်ပြည်နယ်မြောက်ဝတီမြို့အနီးကအရေးပါတဲ့စစ်ကောင်စီတပ်စခန်းဂုံးတစ်ခုကိုကရင်လွတ်မြောက်ရေးတပ်ဖွဲ့နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူခဲ့ပါတယ်။မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်။အဲဒီနောက်မှာတော့အပစင်ကဏ္ဍတွေဖြစ်တဲ့ဒုအတန်းဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဒါအပြင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်တွေကိုဇက်တိုက်တင်ဆက်သွားမှာပါ။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြပါမယ်။
ရုရှားသိမ်းပိုက်ခံခရိုင်းမီးယားကတရားဟာမဟာဗျူဟာအရတိုက်ခိုက်ရမယ်ပြစ်မှတ်တစ်ခုဖြစ်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယားဇယ်လန်စကီကတောက်ကြနေပြည်သူကိုပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောကြားလိုက်ပါတယ်။ဒီတရားဟာအခုဖြစ်ပေါ်နေတဲ့ရုရှားရဲ့ကျူးကျော်စစ်အတွင်းလက်နက်ခဲယမ်းမီးကျောက်တွေတည်ဆောင်လမ်းကြောင်းဖြစ်နေပြီးတော့နေ့စဉ်တုံးနေတာဖြစ်တယ်လို့ခရိုင်းမီးယားကျွန်းဆွယ်စစ်မဲ့ဇုံလည်းဖြစ်နေတယ်လို့ပြောပါတယ်။ရုရှားနဲ့ဆက်ဆံနေတဲ့ဒီတရားမှာတနင်္လာနေ့ကပောက်ကွဲမှုဖြစ်ပြီးနှစ်ဦးသေဆုံးရတာဖြစ်ပြီးဒါဟာယူကရိန်းလက်ချက်လို့ရုရှားကဆွဆွဲနေမယ်ယူကရိန်းကတော့ညင်ပါတယ်။တောက်ချန်နေရုရှားတပ်တွေရဲ့တိုက်ခိုက်မှုကြောင့်ဒုစရက်ဒေတာမှာကလေးငယ်နှစ်ဦးနဲ့အမျိုးသမီးနှစ်ဦးသေဆုံးပြီးယဉ်ကျေးမှုစင်တာတစ်ခုကျောင်းတစ်ချောင်းနဲ့လူနေအဆောက်အဦတွေပျက်စီးခဲ့ရတယ်လို့လည်းသမ္မတကပြောပါတယ်။တချိန်ထဲမှာပဲယူကရိန်းရဲ့ပင်လယ်နဲ့ဒေတာကနေကောက်နှံတင်ပို့မှုအစီအစဉ်ပြန်ဆနိုင်ရတဲ့တူရကီသမ္မတရီဆက်တိုက်အပ်အာဒိုဝါနဲ့တယ်လီဖုန်းဆက်သွယ်ပြီးပူးပေါင်းဆောင်ရည်တဲ့ကြိုးပမ်းခဲ့တာပါ။
ဒိမန်နိုင်ငံကိုဘေဟေကင်မြို့တော်မှာကုရန်ကျမ်းကိုမိရှုဆန္ဒပြခဲ့တာကိုစန့်ကျင်တဲ့အနေနဲ့ယာနဲ့ချီတဲ့အီရတ်ဆန္ဒပြသူတွေဟာဗက်ဒကတ်မြို့တော်မှာပြီးခဲ့တဲ့စနေနေ့ကဒိမတ်တန်ယုံအပါအဝင်တန်ယုံနေရှိရာကိုဝင်ရောက်ဖို့ကြိုးစားခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကတားဆီးခဲ့ရပါတယ်ဆန္ဒပြသူတွေကအစိုးရရုံးနေတဲ့တန်ယုံနေရှိရာ green zone ရှိရာကိုသွားတဲ့ဂျမူဟီယာတရားကိုပိတ်ဆို့ခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကလူစုခွဲဖယ်ရှားခဲ့ရပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကဒိမတ်နိုင်ငံကိုပေဟင်ကင်မြို့တော်မှာရှိတဲ့အီရတ်တန်ယုံရှင်မှာအစွန်ရောက်အဖွဲ့တစ်ဖွဲ့ကကိုရန်ကျမ်းနဲ့အီရတ်အလံကိုမီးရှို့ဆန္ဒပြခဲ့တယ်လို့ဒိမတ်သတင်းဌာနတွေကဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်ရက်တုန်းကလည်းဆွီဒင်နိုင်ငံမှာကိုရန်ချမ်းကိုမိရှုဆန္ဒပြဖို့လှုပ်ခဲ့တဲ့အတွက်အီရတ်ဆန္ဒပြသူတွေကဆွီဒင်တန်ယုံကိုဝင်ရောက်စီးနှင်းခဲ့ပါတယ်တန်ယုံကိုစီးနှင်းခဲ့ပြီးအလံနေဝင်ရကရှီးယားမွတ်စလင်ခေါင်းဆောင်မွတ်တာဒာအယ်ဆာဒါကိုထောက်ခံတဲ့ကြွေးကြော်တမ်းတွေလည်းအော်ဟစ်ခဲ့ပါတယ်ဒါအပြင်တန်ယုံကိုမိရှုခဲ့တဲ့အတွက်အနှဲငယ်မိလောင်ခဲ့ပါတယ
်ပဋိပက္ခတွေဖြစ်ပေါ်နေတဲ့ဆွီဒင်နိုင်ငံမှာတော့သူတို့တက်လို့တဲ့လုံခြုံမှုစိတ်ချမှုမပေးနိုင်ရဆက်ပြီးတော့အကူအညီပေးဖို့မဖြစ်နိုင်တော့ဘူးလို့ MSF နေစည်းမချဆေးပညာရှင်များအဖွဲ့ကတောက်ချာနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဆူဒန်နိုင်ငံခါတုံးမြို့တော်မှာရှိတဲ့တူရကီဆေးုံအတွက်လိုအပ်တဲ့ဆေးပစ္စည်းတွေသွားပို့တဲ့ MSF ဝန်ထမ်း၄ဦး၊ကောင်းမွန်သမား၄ဦးနဲ့နေစားလုပ်သား၁၀ဦးတို့ကိုတနတ်သမားတွေကရက်ခိုင်ပြီးကြေညာတန်းတန်းစော်ကားခဲ့တဲ့အပြင်အလုသမားတွေကကားကိုပါခိုးယူရခံခဲ့ရတယ်လို့ကြေညာချက်မှာဖော်ပြပါတယ်။တကယ်လို့ခုလိုဖြစ်ရမျိုးထပ်ပြီးပေါ်ပေါက်လာမယ်ဆိုရင်ဆေးပစ္စည်းတွေတဲပို့တာကိုဆက်ပြီးအနှောက်အယှက်ပေးနိုင်မယ်ဆိုရင်ဒီလိုတူရကီဆေးအုံမှာ MSF ဆက်ပြီးတော့အလုလုံနိုင်တော့မှာမဟုတ်ကြောင်းဆူဒန်နိုင်ငံဆိုင်ရာ MSF ရေးပေါ်ဌာနစီမံခန့်ခွဲရေးတာဝန်ခံခရစ်စတိုဖာဂန်နီယားကကြေညာချက်မှာပြောဆိုပါတယ်။ဆူဒန်နိုင်ငံမျိုးတော့ခါတုံးမှာခုဆေးုံနှိမ်တာဖွင့်ပြီးကုသပေးနိုင်တာပါ။ဆူဒန်မှာစစ်တပ်နဲ့ RSF လက်နက်ကိုင်တပ်တွေကြားဧပြီလလယ်မှာစတင်ခဲ့တဲ့ပဋိပက္ခတွေကြောင့်နိုင်ငံတလွှားမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားပြီးအိုးရင်ဆန့်ခွာထွက်ပြေးရသူကတန်းနေချီရှိနေတာဖြစ်ပါတယ်။
မြောက်ကိုရီးယားကပက်ထင်းခရုစ်မစ်ဆိုင်းဒုံးကျည်အများအပြားကိုစနေနေ့မနေ့ကကိုရီးယားကျွန်းဆွယ်ရဲ့အနောက်ဘက်ပင်လယ်ပြင်ထဲကိုပစ်ခတ်ခဲ့ပါတယ်။ဒေသစံတော်ချိန်မနေ့၄နာရီလောက်မှာပစ်ခတ်ခဲ့တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောဆိုပါတယ်။အခုလိုပစ်ခတ်မှုကြောင့်ကိုရီးယားကျွန်းဆွယ်အခြေအနေတင်းမာမှုပိုဆိုးသွားပါတယ်။ American Nuclear လက်နက်တပ်ရေငုပ်သင်္ဘောတောင်ကိုရီးယားနိုင်ငံဘူဆန်စိတ်ကမ်းမှာဆက်ရောက်ခဲ့ပြီးနောက်တပတ်အတွင်းဒုတိယအကြိမ်မြောက်အဖြစ်မြောက်ကိုရီးယားကပင်ဆိုင်တုံးနဲ့အခုလိုပြစ်လွတ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ပုတ်ထူးနေ့ကလည်းပယ်ထိန်တပ် Blasted ဒုံးလက်နက်တွေပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားနဲ့ဂျပန်စစ်ဘက်တာဝန်ရှိသူတွေကထုတ်ပြန်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার ချင်းချောက်မှုတွေရှိနေချိန်မှာပဲနျူကလ িয়ার လက်နက်တပ်ဆင်ထားတဲ့အမေရိကန်ရေငုပ်သင်္ဘောဟာတောင်ကိုရီးယားကိုဆက်ရောက်ခဲ့တာဖြစ်ပါတယ်။အမေရိကန်လေယာဉ်တင်သင်္ဘောဘုံကျဲလေယာဉ်နဲ့မစ်ဆိုင်းဒုံးလက်နက်တွေရေငုပ်သင်္ဘောတွေတောင်ကိုရီးယားမှာချထားခဲ့မယ်ဆိုရင်နျူကလ িয়ার လက်နက်တိုက်ခိုက်မယ်လို့ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကမြောက်ကိုရီးယားကချင်းချောက်ပြောဆိုခဲ့ပါတယ်။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇာရွန်ဂျာဒုက္ခသည်စခန်းမှာနေထိုင်တဲ့အာဆာအကြမ်းဖက်ဖွဲ့ခေါင်းဆောင်ဟာဗက်စ်နူအမိုဟာမက်ကိုတောက်ကြနေမှာဖမ်းဆီးရမိတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာ RAP တပ်ဖွဲ့တရားရေးနဲ့သတင်းဌာနအကြီးအကဲခန္ဒကာအယ်မိုနီကစနေနေ့မှာထင်ညာလိုက်ပါတယ်။အာဆာဖွဲ့ဟာပြန်ပြီးဆွဲတာလူသက်တာလို့ရာဇဝတ်မှုတွေလှုပ်ဆောင်နေကြောင်းနဲ့ဒီဖွဲ့ရဲ့အဖွဲ့ဝင်တွေကိုဖမ်းဆီးနိုင်မှုအတွက်ဆက်ပြီးစ조사နေတယ်လို့လည်း RAP တပ်ဖွဲ့ကပြောပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဘဇာဒေသမှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေလာရောက်တဲ့လက်နက်ကိုင်အဖွဲ့အများပြားလှုပ်ရှားနေကြတာဖြစ်ပြီးတချို့ကအဲ့ဒီမှာရှိတဲ့ရွန်ဂျာဒုက္ခသည်စခန်းတွေကိုထိန်းချုပ်နိုင်မှုအတွက်စ조사နေကြတယ်လို့လည်းပြောပါတယ်။HRW လူခွင့်စောင့်ကြည့်အဖွဲ့ကြီးရဲ့ဒီလအစောပိုင်းထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဟာအဲ့ဒီဝင်းချင်ကရာဇဝင်ခိုင်းသားတွေကိုကြောက်ရွံ့ထိတ်လန့်နေကြတယ်လို့ပြောပါတယ်။ Caucasus ဘဇာဒုက္ခသည်စခန်းမှာလက်နက်ကိုင်အဖွဲ့အနည်းဆုံး70ဖွဲ့ကြီးစိုးနေတာဖြစ်ပြီး HRW ကကောက်ယူတဲ့အစီရင်နေအရဒီနှစ်ထဲမှာတင်ရိုဟင်ဂျာအနည်းဆုံး48ဦးအသက်ဖြတ်ခံရတယ်လို့မနစ်က2022မှာအယောက်40အသက်ခံရတယ်လို့ပြောပါတယ်။ကြပြန်ရွန်ဂျာဒုက္ခတဲ့20ဝန်းကျင်ကဖမ်းဆီးခံရပြီးချင်းစဲတာဒါမှမဟုတ်ချင်းချောက်တာပြန်ပြီးဆွဲရတာခံရတယ်လို့လည်းပြောပါတယ်။ဒီဒုက္ခတဲ့စခန်းတွေမှာအကျန်းဖက်မှုတွေတိုးလာတာနဲ့ပတ်သက်ပြီးတော့ဆိုရင်ကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာကုလသမဂ္ဂအဖွဲ့အကြီးအကဲဂရန်လူရစ်ဆာဇူလိုင်16ရက်နေ့မှာဘင်္ဂလားဒေ့ရှ်ပြည်ထောင်ဝန်ကြီးကိုတွေ့ဆုံပြီးပြောကြားခဲ့တာဖြစ်ပါတယ်။ပြည်ထောင်ဝန်ကြီးအစာဒက်စမန်ခန်းကလည်းအခုလိုအသက်ပြတ်ခံရမှုတွေအကျန်းဖက်မှုတွေနဲ့ပတ်သက်ပြီးအခြေအနေကိုထိန်းချုပ်နိုင်ဖို့ဖြည့်ရှင်းနိုင်ဖို့အတွက် Caucasus ဘဇာမှာစစ်တပ်ချထားဖို့ဘင်္ဂလားဒေ့ရှ်အစိုးရကစဉ်းစားနေတယ်လို့လည်းပြောပါတယ်။အခုချိန်မှာဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းထဲမှာရိုဟင်ဂျာဒုက္ခသည်က 1.2 သန်းနီးပါးရှိနေပြီဖြစ်ပါတယ
်။ပြီးခဲ့တဲ့ရက်ကအိန္ဒိယနိုင်ငံမဟာရာရှတာပြည်နယ်အတွင်းမိုးကြီးမြေပြိုဖြစ်ခဲ့တဲ့အတွက်သေဆုံးသူအရေအတွက်ဟာစနေနေ့အထိ26ဦးရှိသွားပြီလို့ကယ်ဆယ်ရေးတာဝန်ရှိသူတွေကထုတ်ပြန်ပြောဆိုပါရယ်ဒါအပြင်ဒါဇင်နဲ့ခြေတဲ့သူတွေရွှေ့နေအောက်မှာပြိနေနိုင်သေးတယ်လို့လည်းပြောဆိုထားပါရယ်ပြီးခဲ့တဲ့ကြာသပတေးနေ့ကမွန်ဘိုင်းမြို့ကနေ38လမိုင်လောက်အဝေးမှာရှိတဲ့အိုက်ရှယ်ဝတီတောင်တန်းဒေသအတွင်းညဘက်မိုးကြီးမြေပြိုခဲ့တဲ့အတွက်အိမ်တွေတော်တော်များများလည်းပျက်စီးသွားခဲ့ပါရယ်မဟာရာရှတာပြည်နယ်ရဲ့အနောက်ဘက်ရာဗာတမဲလ်ဒေသအတွင်းရေကြီးရေရှမ်းမှုတွေဖြစ်ခဲ့တဲ့အတွက်အိန္ဒိယလေတပ်ကရဟတ်ယာဉ်တွေအသုံးပြုပြီးသဘာဝဘေးသင့်သူတွေကိုကယ်ဆယ်ခဲ့ရပါတယ်။နာဗရီမြို့မှာတော့လမ်းတွေရေမြုပ်နေတဲ့အတွက်ယင်ရထားတွေသွားလာရခက်ခဲနေပါတယ်။အိန္ဒိယမှာစိုက်ပျိုးရေးအတွက်မိုးရေကိုအားထားနေရပေမဲ့လည်းမိုးအလွန်ကျွံရွာသွန်းမှုတွေကြောင့်ရေကြီးရေရှမ်းမှုမြေပြိုမှုတွေဖြစ်ပြီးရေကြောင့်ကူးစက်တဲ့ရောဂါတွေကိုခံစားရလေရှိပါတယ်။တဲ့င်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ် VO ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေထုတ်လွှင့်နေတာပါအခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေမတိုင်မီသတင်းပေးပို့ချက်တပုတ်ကိုဦးစွာတင်ပြပါမယ်ကရင်ပြည်နယ်မြဝတီမြို့အနီးမှာရှိတဲ့စစ်ကောင်စီအတွက်စီရေးအရမဟာဗျူဟာကြားတဲ့အရေးပါတဲ့ လက်ခတ်တောင်တာဝါတိုင်းစခန်းကုန်းကိုကရင်မြို့သားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းစစ်ကြောင်းကဇူလိုင်လ20ရက်နေ့နဲ့21ရက်နေ့အထိနှစ်ရက်ကြာတိုက်ခိုက်ခဲ့ပြီးသိမ်းယူနိုင်ခဲ့တယ်လို့ပူးပေါင်းတပ်ဖွဲ့တွေဘက်ကသတင်းထုတ်ပြန်ပါတယ် VOA သတင်းတောင်မှအေးအေးမှကသတင်းပေးပို့ထားပါတယ်
တရင်ပြည်နယ်မြောက်ဝီမြို့အနီးရှိစစ်ကောင်စီအတွက်စစ်ရေးဗျူဟာအရရေးပါတဲ့လက်ခတ်တောင်တာဝါတိုင်းစခန်းကုန်းကိုပြည်ရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL PDF စစ်ကြောင်းစားတဲ့ပူးပေါင်းတပ်ဖွဲ့တွေကနှစ်ရက်ကြာနှစ်ဖက်တိုက်ပွဲတွေဖြစ်ပြီးတဲ့နောက်သိမ်းယူနိုင်ခဲ့တာပါဒီတာဝါတိုင်းစခန်းကုန်းဟာစစ်ရေးအရမဟာဗျူဟာကျတဲ့စခန်းဖြစ်တာကြောင့်စစ်ကောင်စီကလည်းပြင်းပြင်းထန်ထန်ခုခံခဲ့တာပါမနေ့ကတော့ဒီစခန်းကုန်းကိုသိမ်းယူနိုင်ခဲ့ကြောင်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တူဦးကပြောပါတယ်
မြောက်ဒီတီကလည်းအရေးပါတယ်တာဝါလိုင်းဂုံးဆိုတာရှိတယ်လေအဲ့ဒါတာဝါလိုင်းဂုံးကိုကျွန်တော်တို့ဒီကျွန်တော်ပူပေါင်းတပ်ဖွဲ့ရောဖက်ဒရယ်ဝင်းတို့ဒီအဖို့ပူတာဘောတို့ဖွဲ့လို့ပူပေါင်းပြီးတော့ကျွန်တော်တို့အဲ့ဒီညကိုဝက်စင်းတိုင်းနိုင်ရတယ်အဲ့ဒီရန်ဒီပြည်လည်းနဲ့ခင်းရနေတယ်အများကြီးရတယ်ရန်ဒီကျဆုံးရင်ရတယ်ကျွန်တော်စီးကျစဲပေါ့နော်ကျဆုံးရင်ရတယ်အများကြီးဖြစ်နိုင်တယ်လို့သိရတယ်
ဒီစခန်းကုန်းဟာမြဝတီခရိုင်အတွင်းမှာစစ်ရေးအရအရေးပါတဲ့ဂုံးဖြစ်ပြီးလေးကေကောနဲ့တခြားနေရာတွေကိုလက်နဲ့ကြီးတွေနဲ့ပစ်ခတ်နေတဲ့နေရာဖြစ်တယ်လို့လည်းဆိုပါတယ်
။ဟောတာဝါလိုင်းဟောတာဝါလိုင်းဂုံးစနေနေကြီးရတယ်။ဒါကမဟာဗျူဟာမြောက်တာပေါ့သူတို့က။အဲသူတို့အဲ့ကနေပြီးတော့လေးကေကောတို့ကျွန်တော်ခလူတို့အဲ့ကနေပြီးတော့သူလူစုံကဒီမှာအရကုကဲနိုင်တာပေါ့နော်လက်နဲ့ကြီးတွေနဲ့လည်းလှမ်းပြီးတော့အဲ့ဘက်ကိုစစ်ကူပေးနိုင်တယ်
စစ်ကောင်စီရဲ့အရေးပါတဲ့စခန်းလက်လွတ်လိုက်ရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးထိခိုက်သေးဆုံးစီးရင်နဲ့ပတ်သက်လို့တော့အတည်ပြုနိုင်ခြင်းမရှိသေးသလိုပူးပေါင်းတပ်ဖွဲ့တွေဘက်ကတော့6ဦးဒဏ်ရာရတယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်အထူးသဖြင့်ဒီစခန်းတွေလက်လွတ်လိုက်ရတာဟာစစ်ကောင်စီတပ်သားတွေကစိတ်ပိုင်းဆိုင်ရာအရအရှုံးပေးတဲ့အခြေအနေကြောင့်လည်းသိမ်းယူရတာမြန်ဆန်ခဲ့တယ်လို့လည်းဆိုပါတယ်
အဲသူတို့ကြားသွားပြီးစီးရီးဒီဟာရဒါစီးရီးအောင်နိုင်ငံရေးအောင်သူတို့တဲ့ထိခိုက်မှုအများကြီးရှိနေတယ်လေစီးရီးဒီဟာရတကယ်ရေးပါတဲ့ဂုံးတကုံးကိုသူလက်လွတ်လိုက်ရတယ်ဆိုတာနိုင်ငံရေးရလည်းဆုံးဖြတ်မှုရှိတယ်စီးရီးရလည်းထိခိုက်ခံရတယ်နဲ့တိတ်ဆုံးကြဆုံးနေတယ်အဲ့ဒါနဲ့သူတို့တဲ့အများကြီးထိခိုက်နေတယ်အဲ့တော့ဒီဂုံးကိုရခြင်းအဖြစ်ရန်သူဟာစိတ်ကင်းစင်ကလေးရနဲ့ထွက်ပြေးနေကြတယ်တွေ့ရတာပေါ့နော်အခုပြန်ပြန်ကြရင်သူတို့ဘယ်ပေါက်အထက်ပြရမလဲဒါပဲစဉ်းစားနေတော့သူတို့ပဲစိတ်ဝိဆိုင်ရာအရန်ကိုဆုံးရှုံးနေတယ်
။ကာဝတိုင်းစခန်းကုန်းပေါ်မှာခြေမြန်တရင်ခမရ118တရင်ကနေအင်အား60ဝန်းကျင်ရှိပြီး KNL ကော်ပိုရာစစ်ကြောင်းတစ်တစ်နဲ့ဖက်ဒရယ်ဝင်းပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းယူခဲ့ပြီးအခုအခါမှာတော့လက်ခတ်တောင်ကျောတစ်ခုလုံးကိုသိမ်းတိုက်နိုင်ခဲ့တယ်ဆိုပြီးကော်ပိုရာစစ်ကြောင်းကလည်းသတင်းထုတ်ပြန်ထားပါတယ်။စီရဗျူဟာကြတဲ့ဂုံးကိုတိမ့်ပိုက်အပြီးမှာတော့ဆက်သွေးရေးဆက်တလုံး60မမ16လုံးရှစ်ထွက်မိုင်း6လုံးကားမိုင်း9လုံးလက်နက်ကြီးကြီးစံတွေအပါဝင်လက်နက်ခဲယမ်းတွေအများအပြားသိမ်းဆည်းရမိတယ်လို့လည်းပူးပေါင်းတပ်ဖွဲ့တကသတင်းထုတ်ပြန်ခဲ့ပါတယ် KNU အနေနဲ့တိုက်ပွဲတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်ရမှာ2023ခုနှစ်ပထမ6လတာအတွင်းတိုက်ပွဲပေါင်း2500နီးပါးဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကတရင်မှုတွေအပါအဝင်စုစုပေါင်းအင်အား 2600 လောက်တည်ဆုံးခဲ့တယ်လို့လည်း KNU ကသတင်းထုတ်ပြန်ထားပါတယ်ရှင်
။ဒါကတော့ကရင်ပြည်နယ်မြဝတီမြို့အနီးမှာရှိတဲ့အရေးပါတဲ့စစ်ကောင်စီတပ်စခန်းကုန်းတစ်ခုဖြစ်တဲ့လက်ခတ်တောင်ဂုံးကိုကရင်မြို့သားလွတ်မြောက်ရေးတပ်မတော် KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေသိမ်းပိုက်ခဲ့တဲ့အကြောင်း VOA သတင်းတောက်မှအေးအေးမှပြောပြသွားတာဖြစ်ပါတယ်ခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပါောင်းမယ်ပထမဆုံးအနေနဲ့ကတော့ဒုအသံအစီအစဉ်ဖြစ်ပါတယ်ဆရာနာသိမ်းပြီးနောက်ထိုင်းနိုင်ငံဘက်ရောက်သွားကြတဲ့မြန်မာနိုင်ငံကအထောက်အထားမဲ့သူတွေထိုင်းနိုင်ငံမှာကျုံတွေ့နေရတဲ့အခြေအနေတွေကို Frontier မြန်မာအဖွဲ့ကနေပြီးတော့ဒုအသံအစီအစဉ်မှာစူးစီးတိဖြတ်တင်ပြထားပါတယ်
ကိုကတော့ထားပါတော့ဒုနိုင်ငံနဲ့ဟိုတရားမဝင်လာတဲ့သူဆိုတော့သူတို့အဲ့လိုမျိုးကြီးနိုင်ငံချင်းလောက်တာပေါ့
သားသာထုတ်လို့ရကိုဟိုဘယ်နေ့မှထုတ်လို့သူရှင်းတာပြီးဒီမှာနောက်နေ့သွားယူမယ်ပေါ့နော်အဲ့လိုမျိုးဆိုတော့မထုတ်ပေးဘူးပေါ့နော
်ဒါတွေကတော့မဲဆောက်မှာရှိတဲ့အထောက်ထားမဲ့ရွှေ့ပြောင်းနေထိုင်သူတို့ရဲ့စကားသံတွေပါအာနာသိမ့်ပြီးခဲကထိုင်းနိုင်ငံမှာအတံမွေးဝမ်းကြောင်းပြုဖို့စ조사နေရသူတို့လူတွေအများကြီးရှိပါသေးတယ်ရွှေ့ပြောင်းလူသားတွေရဲ့ဘဝဟာဘယ်တော့မှမလွယ်ကူခဲ့ပါဘူးဒါပေမဲ့တင့်မှာအထောက်ထားမရှိဘူးဆိုရင်တော့ပိုဖိနေခင်ရပြီးခေါင်းမုံဖျက်ခံနိုင်ချေပိုများပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုသံပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ ဒီအစီအစဉ်ကို Foundation ရွေးနယ်ကတင်ဆက်ကြဖြစ်ပါတယ်။ဒီတစ်ပတ်ဆောင်မကိုဒိုးတန်ရဲ့အလွတ်တန်းသတင်းတော့ကရေးသားတင်ဆက်ပေးထားပါတယ်။ဆောင်မအတွင်းလုံခြုံရေးအခြေအနေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
တို့နိုင်ငံနဲ့ဟိုတရားမဝင်လာတဲ့သူဆိုတော့သူတို့အဲ့လိုမျိုးကြီးနိုင်ငံချင်းလောက်တာပေါ့အဲ့တော့ဒါပေမဲ့ဗျာဟိုပြောရမယ်ဆိုရင်တော့မချင်တာဟုတ်ပါတော့ပြင်ပမှန်လောက်စူကန်အဲ့လိုမျိုးဆဲကန်ပြီးတော့အဲ့လိုမျိုးမနာတဲ့လောက်ပြီးတော့ပြင်ပမှန်ရတဲ့မြအခုလောက်ခါတော့အပြည့်ဝရချင်တာပေါ့ဘယ်သူမှမဆိုဒါပေမဲ့မချင်တဲ့ယုံကမချင်တဲ့ယုံကပြင်ရတော့ကျွန်တော်တို့ဖာမလောက်လို့မရတော့အဲ့လိုမျိုးဒီတိုင်းပဲစိတ်ထဲမှာပဲမှတ်ထားတာပေါ့
စတက်အနာတင်လိုက်ချိန်တုန်းကကိုအောင်လေးဟာတက္ကသိုလ်ကျောင်းသားတူပါအဲ့ဒီနောက်သူဟာဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးကင်းပြင်းနယ်မှာရှိတဲ့လက်နက်ကိုင်တပ်ဖွဲ့တစ်ခုမှရဲဘော်တအုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။ဒါပေမဲ့တိုးထဲမှာငှက်ဖျားရောဂါအပြင်းထန်ခံစားရတာကြောင့်မင်းဆောင်မျိုးကိုစစ်ကူတဖို့ရောက်လာခဲ့ပါတယ်။စစ်ကူတရင်အသိမိတ်ဆွေတွေနဲ့အတူနေထိုင်နေတာလည်းဖြစ်ပါတယ်။အဲ့ဒီလိုနေထိုင်နေစဉ်အတွင်းမှာပဲစာဝတ်နေရေးအခက်အခဲရှိလာတာကြောင့်အေးရဲ့မနီမဝေးမှာရှိတဲ့ဗုဒ္ဓရုပ်ဘွားတော်တည်တဲ့လုပ်ငန်းခွင်မှာပယံလုတ်သားအနေနဲ့ပထမဆုံးဝင်ရောက်လုပ်ကင်ခဲ့ပါတယ်။အထောက်အထားမရှိတာကြောင့်တရက်ကိုဘတ်200ဝန်းကျင်သာရရှိသလိုလုပ်ငန်းခွင်မှာလည်းလှုပ်အားကောင်းပုံဖြစ်တာတွေခံခဲ့ရပါတယ်
။သူတို့လုပ်ငန်းခွင်နေပါလေ။လုံးဝစေပြီးမဖြစ်ဘူးပေါ့ဗျာ။အကုန်လုံးသူကဖျားကြီးမှသူ့ရဟန်းစင်တွေပဲကတ်ထားတဲ့ဝါးတွေဆိုရင်လည်းအဲ့လိုနှစ်ချို့နေပြီ။အနေရဟိုထားပါတော့အနေရကာဝယ်ဖို့တခုလုတ်ပေးတာလားဆိုလဲအဲ့ဒါလည်းလုတ်ပြီးမထားဘူးကုလစီမဖြစ်ဘူးတုတ်တာသွားရင်လည်းပြီး90လောက်ရှိတယ်အဲ့လိုအမြင်ကြီးပဲအတေပဲပေါ့သူတို့ကတော့ဘာမှအမခံချင်မှပြီးမှာဘာလို့လဲဆိုတော့ကို့မှာကဟိုမြန်မာနိုင်ငံကနေလာပြီးတော့ဟိုအဲ့လိုမျိုးတော့ဘန်းမရှိပဲနဲ့အဲ့လိုမျိုးပို့ပြီးတော့လောရတဲ့လူတယောက်ဆိုတော့ကိုကတိုင်တန်းလို့အဲ့လိုမျိုးဖြစ်လို့တိုင်တန်းလို့တိုင်တန်းရင်လည်းတိုင်တန်းလို့လည်းမရဘူ
းလုပ်ငန်းခွင်ကအနေအများလွန်းလှတဲ့အတွက်၄ရက်လောက်သာအလုပ်လုပ်ပြီးအလုပ်ကနေထွက်ခဲ့ပါတယ်ဆယ်ရက်ပြည့်အောင်မလုပ်ခဲ့တဲ့အတွက်ကိုအောင်လေးဟာသူ့ရဲ့နေထွက်ခါလည်းမရရှိခဲ့ပါဘူးထိုင်းနိုင်ငံမဲဆောင်မျိုးဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကမြန်မာနိုင်ငံကရွှေပြောင်းလုပ်သားတွေနဲ့စစ်ပေးဆောင်ပြည်သူတွေခိုးလုံရနေရတခုဖြစ်ပါတယ်စစ်အနာသိမ့်ပြီးတဲ့နောက်မှာတော့အနာသိမ့်စစ်တပ်ကိုဆန့်ကျင်တဲ့ဆရာဝန်စစ်သားကျောင်းဆရာစတဲ့နိုင်ငံဝန်ထမ်းတွေပါအဝင်ကျောင်းသားကျောင်းသူတွေနဲ့အရက်သားပြည်သူတွေအားလုံးဟာလုံခြုံရေးအရထိုင်းနိုင်ငံကိုထွက်ပြေးတိမ်းရှောင်လာကြပြီးအများစုကတော့မဲဆောက်မြို့ကိုရောက်လာကြတာပါငွေကြေးအဆင်မပြေသူတွေဟာတရားဝင်နေထိုင်ခွင့်နဲ့လွတ်လပ်ခွင့်မရှိပေမဲ့အခြေအနေအရရရအလုပ်ကိုဝင်လုပ်နေကြရပါတယ်မဲအင်ဂျင်ကကျောင်းဆရာမတဦးဖြစ်ပြီးအာနာသိမ့်ပြီးတဲ့နောက်မှာတော့အကျမ်းမဖတ်အာနာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်ခဲ့သူပါ။သူမဟာမဲဆောက်မြို့ကိုပြီးခဲ့တဲ့နှစ်ကထွက်ပြေးလာခဲ့ပြီးကာလအတန်ကြာအထိအလုပ်မရှိဘဲနေထိုင်ခဲ့ပါတယ်။အဲဒီနောက်စစ်ချုပ်တင်တန်းတစ်ခုတက်ပြီးထဲချုပ်စက်ရုံတစ်ခုမှဝင်ရောက်လုပ်ကင်ခဲ့ပါတယ်။တရက်ကို12နာရီကျော်အလုပ်လုပ်ကင်ရသလိုသူမနေထိုင်တဲ့အခန်းကလည်းမလုံခြုံတာကြောင့်တစ်လကြာမှတော့လှုပ်ထွက်ဖို့ဆုံးဖြတ်ခဲ့ပါတယ်။အလုတ်ထွက်ခဲ့ချိန်မှာတော့သူမရတဲ့လှုပ်အားကပမာဏကိုအပြေအဝမရခဲ့တဲ့အပြင်အဲ့ဒီလှုပ်အားကရှင်းပြဖို့လည်းအလုတ်ရှင်ထံမှအချိန်ချိန်တောင်းဆိုခဲ့ရပါတယ်
။ဒါကသာထုတ်တဲ့ရက်ကိုဟိုဘယ်နေ့ပဲထုတ်လို့သူရှင်းတာပြီးညီမနောက်နေ့သွားယူမယ်ပေါ့နော်။အဲ့လိုမျိုးဆိုတော့မထုတ်ပေးဘူးပေါ့နော်။မထုတ်ဘူးဆိုတာအခမ်းမဟုတ်မထုတ်ပေးဘူးပေါ့နော်။ကိုယ်တိုင်ကထုတ်ပါသူပြောတယ်။အဲနောက်ရက်လာထုတ်ဆိုတော့ညီမကဘယ်ရက်လာမလဲဆိုပြီးတော့ခိန်တော့ပေါ့နော်။အဲ့လိုမျိုးအချိန်အတိအမှပေးဘူးပေါ့နော်။အမဟိုဖုန်းဆက်လို့မရတာလေးရှိရဲ့အကိုင်းတော့လည်းအဲ့လိုမျိုးပေါ့နော်ရက်ချင်းမပေးပါနဲ့ဟိုရက်ဒီရက်အလုပ်ရှုပ်နေလို့အဲ့လိုမျိုးနေနေပဲအမတလားကြောကြောပေါ့နော်အဲ့လိုပြန်ကြရပါတယ
်ထိုင်းအလုပ်ကံဦးစီးဌာနရဲ့2023ခုနှစ်မေလကထုတ်ပြန်ထားတဲ့အစည်းအဝေးအရထိုင်းနိုင်ငံမှာမှတ်ပုံတင်ထားတဲ့မြန်မာရွှေပြောင်းအလုပ်သမားနှစ်တန်းနီးပါးရှိလို့နေပါတယ်ထိုင်းနိုင်ငံအတွင်းမှာအရင်ကတည်းကထောက်ထားမဲ့ရွှေပြောင်းအလုပ်သမားအများအပြားရှိခဲ့ပြီးစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလုပ်သားဥယျာဉ်ပုံမှန်များပြားလာခဲ့တာပါဒီအချိန်မှာအလုပ်ကင်ခွင်လန်းတွေကကန့်သက်ရှိလာပြီးအလုပ်ရှင်အများစုကတော့ထောက်ထားရှိတဲ့လုပ်သမားတွေကိုပိုပြီးလှုပ်ခန့်ကျင်ကြပါတယ်ဒီလိုအခြေအနေတွေကြောင့်လုပ်သမားအခွင့်အရေးချိုးဖောက်ခံရတာတွေပုံများလာတယ်လို့ရောင်ကြီးဦးအလုပ်သမားအဖွဲ့ရဲ့တည်ထောင်သူတဦးဖြစ်သူဦးမိုးကျော်ကပြောပါတယ်
တကယ်ကြဒနာအရင်းနဲ့ကအလုတ်ရှိနေတဲ့ပမာဏနဲ့လုံသားဥယျာဉ်ကများလာတဲ့အခါကျတော့အလုတ်ရှိရင်အတိတယ်ဒီစည်းနဲ့မမလို့နေဒီမှာနောက်ကမင်းတဲ့သစလောက်ရှိတဲ့လူကြီးရှိရင်ကခေါင်းခိုင်းလိုက်လို့အဲ့ဒီပဒနာဖြစ်တာ ไอ้เป็นอะไรจ๊ะเออไม่ชื่อๆอ่ะกูไปเล่าอย่างนี้ขึ้นมาอุบิยาไปอ่ะแม้ประสาทนี้ไม่ปี้ออกเลยเนี่ยปะเน่นาอ่ะ
ပြည်ဆိုင်ရာလူ့ခွင့်ရေးကြေညာစာတမ်းရဲ့ပိုင်း23အရာလူတိုင်းဟာခွဲခြားခြင်းမခံရဘဲတူညီတဲ့အလို့အတွက်တူညီပြီးမျှတတဲ့အခကျင်းွေရပိုင်ခွင့်ရှိတယ်လို့ဖော်ပြထားပါတယ်။မဲဆောက်မြို့မှာတနေ့၈နာရီအလို့ချိန်အတွက်အနေဆုံးလောက်ခလာစာကို332ဘတ်သတ်မှတ်ထားတာပါ။ဒါပေမဲ့အလို့သမားအများစုဟာလက်တွေ့မှာတော့ရတဲ့နဲ့အခကျင်းွေမရကြဘူးလို့ဦးမိုးကျော်ကပြောပါတယ်။ထိုင်းဆိုရကတော့လူသမားရေးရာကိစ္စတွေနဲ့ပတ်သက်ပြီးစနစ်ကျတဲ့ဥပဒေတွေပြဋ္ဌာန်းထားတာပါ။ဒါပေမဲ့အလို့ရှင်နေတဲ့အာဏာပိုင်တွေဟာအဲ့ဒီစည်းမျဉ်းဥပဒေတွေကိုလိုက်နာဆောင်ရွက်တဲ့နေရာမှာအာဏာမှုတွေရှိနေတယ်လို့လူသမားရေးဆောင်ရွက်သူတွေကပြောဆိုကြပါတယ်။အယမင်းကထိုင်းနိုင်ငံမှာနေထိုင်အလို့လုပ်ကိုင်နေတာ15နှစ်ကျော်ရှိပါပြီ။သူမနေထိုင်နေချိန်အများစုမှာတော့တရက်ဝင်ထောက်ထားလည်းရှိပါတယ်။တောင်ဆန်းစစ်ကြီးဆိုရဥဆောင်တဲ့ကာလာတုန်းကတော့တိတာထင်ရှားတဲ့အပြောင်းလဲတွေရှိခဲ့ပြီးအာနာသိန်းချိန်နောက်ပိုင်းမှာတော့အခြေအနေတွေပုံမဆိုးရလာတယ်လို့သူမရဲ့အတွေ့အကြုံကိုခုလိုပြောပြထားပါဗျ။
အခုနောက်ပိုင်းအာနာသိန်းပြီးတဲ့ခါလာမှာကျတော့သူက OG ကိုလုံးဝမပြီးတော့ဘူး။အမေစုလက်ထက်မှာကျတော့သူက OG ကိုပြီးတယ်။တနားယူ15ဘတ်ဆိုရင်15ဘတ်50ဆို50ပေါ့နော်။ခုနောက်ပိုင်းကျတော့မပြီးတော့ဘူးပေါ့နော်။မေစုမတက်ခင်တော့ဆိုလို့ရှိရင်သူကမနက်၈နာရီကနေညာ9နာရီအထိပေါ့နော်ဒါပေမဲ့မေစုတက်ပြီးတဲ့အချိန်မှာသူက9နှစ်တက်တယ်မှာသူကဟိုစားမနက်8နာရီကနေညနေ9နာရီအထိပြန်ဖြစ်သွားတယ်အဲ့ဒီကနေအာနာသိမ့်ပြီးတဲ့အခါမှာသူကပထမပိုင်းလှုပ်တလို့မျိုးပဲမနက်8နာရီကနေညနေအဲ့လို9နာရီအထိပေါ့သူကအော်ဒီယိုလုံးဝမပြီးတော့ပဲနဲ့ဖြောက်လိုက
်မေဆောက်မြို့မှာအခုနှစ်ပိုင်းအတွင်းမှာလူသမားအရေးနဲ့ပတ်သက်တဲ့တိုင်ကြားစာတွေပုံမှန်ပြလာတယ်လို့ဦးမိုးကျော်ကပြောပါတယ်ရန်ကြီးဦးအလို့သမားအဖွဲ့ဟာတရားဝင်ထောက်ထားရှိသူတွေသာမကထောက်ထားမရှိတဲ့သူတွေအတွက်ပါသူတို့ရဲ့အငင်းပွားမှုတွေကိုကူညီဖြည့်ရှင်ပေးနေတာပါသူတို့အဖွဲ့ဟာအခြားအလို့သမားအဖွဲ့စီ၄ခုနဲ့ပူးပေါင်းပြီးတက်ဆိုင်ရာနေရာအလိုက်ခွဲဝေဖြည့်ရှင်ပေးနေတာလည်းဖြစ်ပါတယ်ပြီးခဲ့တဲ့2022ခုနှစ်မှာတော့တက်ခရိုင်အတွင်းအလို့သမားအဖွဲ့စီ၅ခုကိုတိုင်ကြားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာ190ခန့်ရှိပြီပေမဲ့အခုနှစ်မှာတော့ပထမ6လအတွင်းမှာတင်တိုင်ကြားမှုပေါင်း200ဝန်းကျင်ရှိလို့နေပါပြီဒီရေအတွက်ဟာလက်လန်းမိတဲ့ရေအတွက်သာဖြစ်ပြီးနောက်ွယ်မှာဖြစ်ပွားတာတွေကတိထက်ပုံမှန်များပြားနိုင်ပါတယ်။လူတိုင်းဟာငွေကြေးမတက်နိုင်တဲ့အတွက်အမှုတိုင်းကိုမတန်ကြားဘူးလို့ဦးမိုးကျော်ကပြောပါတယ်
။အမှုရေဆိုင်ရဲ့ကာလမှာကြားတော့သူအခြားလုံနဲ့လုံမှာအခုဝင်ရရက်သွားပြီလေ
။
တစ်ဖက်မှာလည်းဒါဒီအမှုရေဆိုင်တစ်ဖက်မှာလည်းသူရဲ့သူမိသားစုဘဝရဲ့ဒီရေတွေလှုပ်လှုပ်ရတဲ့အခါမှာအဲ့ဟာစိတ်ကိုကျက်တယ်။အဲ့ဒီလူသမားတွေကိုစိတ်ကိုလှုပ်လှုပ်နေမှာအဲ့လိုမျိုးလူငယ်ရှင်တွေနဲ့ပြဿနာအတွက်ဆောင်တဲ့ကိစ္စရပ်တွေဖြစ်လာပြီအခြားသူတို့အလုံငယ်ရှင်များအသင်းရနေပြီးတော့နောက်ဝက်ကျမအဲ့ဒီရေတပ်ပုံကို share လုပ်လိုက်တယ်။အဲ့ဒီလူသမားတွေလက်မခံတော့အခြားအလုံငယ်ကွန်းတွေကဒီလိုအလုံမျိုးသူ့ရဲ့အလားတူလူမျိုးတွေကိုရှာဖို့ခက်လာတော့သူနဲ့မတင့်တော်တဲ့သူမကျွမ်းကျင်တဲ့အလုပ်တွေကမှဆန်တော်ဝါလောက်ရတော့ဝုံမမှန်ဘူးပေါ့
လက်ရှိအချိန်မှာအထောက်အထားမဲ့နေထိုင်ကြသူတွေဟာမဲဆောက်မြို့မှာအလုပ်ကံရရှိဖို့ခက်ခဲကြသလိုတစ်ဖက်ကလည်းလုံခြုံရေးတင်းကျပ်မှုတွေကြောင့်ရရအလုပ်လုပ်ဖို့တောင်အပြင်းမထွက်ရဲဖြစ်နေကြတာပါစစ်အာဏာရှင်ကိုဆန့်ကျင်တဲ့သူတွေဟာလည်းပြည်တွင်းကိုလည်းမပြန်ရဲပြေးလာတဲ့နေရာမှာလည်းအဆင်မပြေနဲ့စားဝတ်နေရေးကျက်တဲနေကြပါတယ်မယမင်းကထိုင်းနိုင်ငံမှာနေထိုင်လာကြနေပြီဖြစ်ပေမဲ့အခြားသူတွေလိုပဲမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကောင်းမွန်မယ်ဆိုရင်အိမ်ပြန်ဖို့ဆန္ဒရှိနေပါတယ
်လူများနိုင်ငံကိုအားကိုးနေတာတဲ့အဲဒီကိုယ်နိုင်ငံကောင်းစားမှဖြစ်မယ်ဆိုတဲ့အတွေ့အကြုံလည်းလူတိုင်းမှရှိတယ်တိုင်းပြည်ကောင်းစားမှသူတို့ဒီဘဝကလွတ်မယ်ဆိုတာကိုသူတို့သိနေတယ်ကိုယ်စီးပွားရေးအဆင်မပြေလို့ကိုယ်နိုင်ငံကိုမပြောင်းနိုင်သေးဘူးဆိုရင်တော့မှသူတို့နောက်ကကျောင်းတော့နောက်ကကောင်းတဲ့အစိုးရကောင်းတရားပေါ်ပေါက်လာပြီဆိုရင်သူတို့ဒုညနိုင်ငံမှာနေရတာလည်းစိတ်ချလက်ချရှိတယ်လုံလုံချုံချုံနဲ့သူတို့နေရတယ်ပြီးလို့ရှိရင်သူတို့ကိုမနှိမ်ရဲဘူးဆိုတာကိုသူတို့အကောင်းဆုံးသိရပေါ့နော်အဲ့ဒီခံစားချက်ကိုညီမလေးလည်းသိအဲ့ဒါကြောင့်မလို့ကိုယ်တိုင်းပြည်ကအရင်ပထမကောင်းဖို့ကအရေးကြီးတယ်ပေါ့နော
်
ဟိုကတိုင်းပြည်ကောင်းဖို့ပဲမျှော်လင့်နေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ကြရလို့ကျေးဇူးတင်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Friendia မြန်မာနဲ့ Foundation ဟျူဝန်တွေကပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။ဒါကတော့စစ်တပ်ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံဘက်ရောက်ရှိသွားတဲ့မြန်မာနိုင်ငံသားတွေအခက်အခဲကြုံတွေ့နေရတဲ့အကြောင်းတွေကိုစူးစီးတင်ပြထားတဲ့ဒုအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ပြပါအောင်မယ် အမျိုးသမီးတွေဘောနှိမ်ချရှုမြင်မှုကင်းတဲ့လူဦးရေကမြန်မာနိုင်ငံမှာလူတရာမှာတယောက်မရှိဘူးလို့ကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒီအကြောင်းကိုအမျိုးသမီးရေးတကြွလှုပ်ရှားသူမက်ခင်လင်းနဲ့ဦးတပောင်တန်းတို့ကဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဆွေးနွေးထားပါတယ်။
လူပြည်တွေပေါ်မှာတန်းတူညီတာမစင်းစားတဲ့အစွဲတွေကကဘာတဝမ်းမှာလူ10ယောက်ရှိတယ်နဲ့9ယောက်မှာရှိနေတယ်ဆိုပြီးတော့ဒါကုလသမဂ္ဂဘူမျိုးတိုးတက်ရေးအစီအစဉ် UNDP ကပြောပါတယ်ဒီကြောင့်အစွဲနေပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အမျိုးသမီးခွင့်ရေးလှုပ်ရှားသူမက်ခင်လေးဖြစ်ပါတယ်မင်္ဂလာပါဆရာမကြီ
းမင်္ဂလာပါဆရာ
ဟုတ်ကဲ့ဒီကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ကပေါ့နော်အတူအားဖြင့်ကျွန်တော်တို့ GSNI လို့တည်ကြတဲ့အင်္ဂလိပ်လိုတော့ Gender Social Norms Index နောက်ဆုံးအစီရင်ခံစာနဲ့ပတ်သက်လို့ပြီးခဲ့တဲ့ဇော်လလယ်လောက်မှာပြင်ထုတ်ပြန်ပါတယ်ဒီအစီရင်ခံစာအရဆိုလို့ရှိရင်တော့ကမ္ဘာတစ်ဝန်းမှာမျိုးသား10ယောက်နဲ့9ယောက်ကအမျိုးသမီးတွေပေါ်တိတ်ချကြည့်နေတဲ့သဘောထားနဲ့လောက်ကင်မှုရှိနေစေပဲလို့ဆိုပါတယ်နိုင်ငံရေးမှာမျိုးသားကောင်းဆောင်တွေကမျိုးသမီးကောင်းဆောင်တွေတက်ပို့ပြီးကောင်းတယ်လို့ကမ္ဘာတဝန်းလူတစ်ပွဲလောက်ကမြင်နေကြစေပါမယ်တဲ့။အဲစီးပွားရေးလုပ်ငန်းတွေမှာဆိုလို့ရှိရင်လည်းအမျိုးသားတွေဦးဆောင်တာကပို့ပြီးကောင်းတယ်လို့မြင်နေကြတဲ့သူက10ယောက်မှ4ယောက်ကျော်ရှိတယ်ဆိုပါတယ်။အမျိုးသားတွေဟာသူ့ဇနီးကိုဂျိုင်းတင်တယ်လို့မြင်တဲ့သူကလည်းကမ္ဘာတဝန်းမှာ4ယောက်မှ1ယောက်ရှိနေပါတယ်ခင်ဗျ။ဒါကတော့ကမ္ဘာတဝန်းလုံးကိုခြုံပြီးကျွန်တော်တို့ပြောတာပေါ့လေ။ဆိုတော့ဆရာမတို့တော့ကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးမေးချင်ပါတယ်။ဆိုတော့မြန်မာနိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်အဲ့ဒီအစွဲတွေက2019ကနေ2020နှစ်အထိပေါ့နော်။အဲမျိုးသား69တက်မှ1ခွန်ရခိုင်နှုန်းမှာတွေ့ရတယ်။အမျိုးသမီး69တက်မှ6ခွန်ရခိုင်နှုန်းမှာရှိနေကြတယ်ဆိုပြီးဒီအစင်ခံစားပြောပါတယ်။ဒါနိုင်ရှိလိုက်လို့ရှိရင်မျိုးသမီးအစွဲကြီးတဲ့သူကပိုတော့နည်းနည်းများနေတယ်လို့ဖြစ်နေပါတယ်။ဆိုတော့အစွဲကင်းတဲ့သူကလည်း 3.5 ရှိရပဲအလုံးပဲရှိတယ်လို့ပြောတဲ့အခါကျတော့တရားမှာတယောက်တော့မရှိကြတော့ဘူးလို့ပြောရမှာပါဆိုတော့ဆရာမကအမျိုးသမီးအခွင့်အရေးတန်းတူညီညာရေးကိုလည်းနှစ်ပေါင်းများစွာလုပ်ကိုင်တော်လည်းသူဖြစ်တယ်ဒီလိုလှုပ်ရှားနေတဲ့သူတယောက်အနေနဲ့ဒီသတင်းမျိုးကိုကြားတဲ့အခါမှာဘယ်လိုများခံစားရပါသလဲခင်ဗျဟု
တ်ကဲ့ပထမအဆုံးတော့ဒီလောက်ရခိုင်နှုန်းများတော့များလိုက်တာလို့တော့ဟိုစိတ်ထဲမှာဖြစ်တာပေါ့နော်ဒါပေမဲ့ကျမတို့ရဲ့တိုင်းပြည်ရဲ့အခြေအနေနှစ်ပေါင်းများစွာပေါ့နော်အယိုးဆွဲအမြင့်တွေတဲ့တရေသေးဆွဲခိုင်တဲ့အမြင့်ဆွဲတွေကိုပြောင်းလဲဖို့လုပ်တဲ့အခါမှာနိုင်ငံရေးအပွင့်ကာလအရန်တူပါရဆရာအဲ့လိုကာလလေးမှာဒီအဆွဲတွေအမြင့်တွေကိုပြောင်းဖို့လုပ်ရတဲ့မျိုးသမီးခွင့်ရေးလုပ်ရတဲ့ပုံကိုယ်ရေးအတွက်ကလည်းလူရောငွေကြေးရောစွမ်းဆောင်ရောအကန့်အသတ်ရှိတဲ့အတွက်ဒီကာလတူလေးမှာမျိုးသမီးတွေရောအမျိုးသားတွေပေါ့ဒီမှာရှိနေတဲ့အဆွဲတွေဖျောက်ဖို့အသိပညာပေးတွေဘူဝါဒတွေလုပ်တာမလုံလောက်ပါဘူးအဲ့ဒီအတွက်ဒီရလာတဲ့ reset ကလည်းဖြစ်တဲ့ reset လို့ပဲမြင်ပါတယ်ဆရာ
ဟုတ်ကဲ့ဆရာမပညာရေးမှာကြတော့အစွဲကြီးတဲ့သူကဒါ 52.5300 နှုန်းပဲရှိတယ်ဆိုတော့ဒါမစိုးရဘူးစိုးရမှာပေါ့နော်ဆရာမဆရာမဒါဘာကြောင့်လို့ထင်ပါသလဲခင်ဗျအ
ဲ့ဒါလေကျွန်မကတော့ဘယ်လိုမြင်လဲဆိုတော့ပညာရေးဆိုတာမှလည်းအခြေခံပညာနဲ့ပေါ့နော်အစင်းမြင့်ပညာဒီလိုလည်းရှိမယ်လို့ထင်တယ်အခြေခံပညာမှာတော့ကျွန်တော်တို့နိုင်ငံမှာကအလုံးက pre education ပေါ့နော်အလုံးကိုပညာသင်ခွင့်ပေးထားတယ်ကန့်သတ်မှုတွေတိတ်မရှိတဲ့အခါကျတော့အလုံးကမြင်နေရတာပေါ့မဆယ်တန်းအမှတ်ဒီမှာပဲကြည့်မလားအောင်စင်းနေမှာပဲကြည့်မလားအမျိုးသမီးလေးတွေလူအမျိုး main ကလေးငယ်တွေကပို့ပြီးတော့ထူးထူးချွန်ချွန်နဲ့အောင်မြင်တာကိုလူတိုင်းမြင်နေရတယ်တာမန်ပြည်သူလူလူလည်းမြင်နိုင်တယ်အဲ့ခါကျတော့ဒီမှာဘာကိုသွားတွေ့လဲဆိုတော့လူတွေကမျက်စိရှိမှမြင်ရတဲ့ဟာတက်သေးတာကရှိတဲ့ဟာဆိုရင်အော်ဒါသူတို့ကဆွမ်းဆောင်နိုင်ပါလားဆိုတဲ့ဟာကိုတာမန်ပြည်သူကဒီလိုမြင်တဲ့အခါကျတော့ပညာရေးမှာတော့အမျိုးသမီးတွေကဟိုတောင်းဝင်ခွင့်နေမှာပဲဖြစ်ဖြစ်ဟိုကျမတို့စနစ်ကနေကန့်တတ်ထားလို့ဒါကျမတို့ကစေတက္ကသိုလ်ဘယ်လိုတက္ကသိုလ်ကြီး institute တွေကိုသွားတဲ့အခါမှာအကန့်တတ်ခံရပေမဲ့တကယ်တော့အဲ့အကန့်တတ်တွေကိုဖယ်လိုက်မယ် coder တွေကိုဖယ်လိုက်မယ်ဆိုရင်ကျမတို့အမျိုးသမီးတွေကအများဆုံးပဲအစင်းမြင့်အဆုံးနေရာတွေမှာဆိုတဲ့အတွက်ဒါတွေကိုတာမန်ပြည်သူကအစတာမန်ပြည်သူကမိဘတွေပဲလေတောင်းသားတောင်းသူတွေမိဘတွေပဲဖြစ်တဲ့အတွက်သူတို့ကတိထားတဲ့အတွက်အော်ဒါဆိုရင်တော့ဘယ်သူမှဆို main ကလေးပဲဖြစ်ဖြစ်ယောက်ျားလေးပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်မျိုးသားပဲဖြစ်ဖြစ်ပညာရေးမှာတော့ပိုပြီးထူးချွန်အောင်တောင်ရွက်နိုင်တယ်ဆိုတာအမျိုးသမီးတွေအတွက်သူတို့ကယုံကြည်မှုရှိလို့ကျွန်မမြင်ပါတယ်
ဟုတ် economic empowerment ဒီတန်းတူပန်ထားတဲ့အစွဲရခိုင်နှုန်းကဘိုးစရာခိုင်နှုန်းကြီးရှိတယ်တိတိကျကျပြောရှိစကူတတ်မှာတိတ်ခွန်ပြောတယ်ဆိုတော့ပညာရေးနဲ့စီးပွားရေးကြားချိတ်ဆက်မှုအဆက်ပြတ်နေတာကလည်းကမ္ဘာတဝန်းမှာတွေ့ရတယ်ဆိုပြီးတော့ UNDP ကဆိုပါတယ်ဆိုတော့မြန်မာနိုင်ငံမှာကောဆက်မှာဘယ်လိုများသွားတွေ့ရတယ်ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့အဲ့အမှန်ပါပဲဆရာဘာလို့ဆိုတော့ကျွန်တော်တို့ပညာရေးဆိုတာအ
Lia. So now by Maroki Kalap Yang Hilare professionally Tware Majari Pataya de Roshida Boli. So Jamaria Jamiga, Takaturiga, Nibio, Long Rangrima, Sending Pia, Matin Be Line. So a tipinya over Be Line. A Dre, Opinya in a economic empowerment nega, a new medium ho, a new daoba, Chisapua. အဲ့ဒီမရှိဘောเนาะဒါလည်းကျမတို့တိုင်းပြည်ရဲ့အခြေအနေရအပြောင်းလဲတူလေးတွေမှာလှုပ်ဖို့ကြိုးစားနေပေမဲ့အကောင့်ထဲမှာပေါ်ဖြစ်တဲ့စီမံကိန်းတွေအစီအစဉ်တွေလည်းအများကြီးရှိလို့ဖြစ်မှာပါเนาะအမျိုးသမီးတွေအတွက်ကတော့ဆရာရေဟိုပြောရလို့ရှိရင်ပညာရေးတွေမကဘူးအခြားဘောเนาะကျမတို့အမျိုးသမီးတွေဟာစီးပွားရေးလုပ်ငန်းတွေမှာစွမ်းဆောင်နိုင်နေဆိုတာတကယ်လည်းလက်တွေ့မှာတော့ရှိပါတယ်တကယ်အမျိုးသမ ကိုယ်တော်ကအပြင်တော်၎င်းမိဘရဲ့လုပ်ငန်းကိုစက်ခံတာတော့တခါဒီလိုမျိုးရှိလို့ဒါလုပ်နိုင်တဲ့သူများတယ်ကိုထူးခွန်ချွန်ဖြစ်ပြီးတော့လုပ်တဲ့သူကအောင်မြင်တဲ့သူကနေတယ်အဲ့ဒါလည်းဘာလို့ပြလဲဆိုရင်ကျမတို့နိုင်ငံမှာရှိတဲ့စနစ်တွေကဘယ်သူမှဆိုစီးပွားရေးလုပ်ငန်းမှာပဲဖြစ်ဖြစ်အောင်မြင်အောင်တန်းဆောင်နိုင်ဖို့အတွက်ဟိုဖန်တီးပေးတဲ့မူဝါဒတွေအားနေတယ် မလုံးစနစ်တွေပေါ့နော်ဝေချေးတဲ့စနစ်တွေကလည်းအားနေတယ်နောက်ကဥပဒေတွေကလည်းအားနေတယ်ပြီးတော့ကျမတို့မှာအခွင့်အလမ်းကလည်းမရှိဘူးမရှိတဲ့အခါကျတော့အရင်ကအရိုးအစွဲအမြင့်တွေနေတဲ့ခွဲခြားဆက်ဆံမှုအမျိုးသမီးဆိုရင်ဒါတွေလုံနိုင်ပါမလားဟိုကတော့မလုံနိုင်ပါဘူးဆိုတဲ့အကန့်အသတ်ရှိမှုတွေကြားထဲမှာဆိုတော့ပို့ဆိုးပြီးတော့ကျမတို့အမျိုးသမီးတွေရဲ့စီးပွားရေးလုပ်ငန်းတွေမှာဆွတ်ဆောင်နိုင်
ตันเตียเนี่ยซวยอยู่เนี่ยปกปู่ก็เลยยุ่งจิหูอาเนจ่าละไปมาเลยเสียโอเคสมมุติพี่เจ้าเราอยู่ที่เนี่ยจีได้คํามานักงานนี้เนี่ยไปกูเลยจีไปสอนักงานนี้ไปก็รอซีบัวไอ้แท้ปู่พี่รอดอเดเลยรู้เปล่ามาบาเราเนี่ยสรอกดิโลอซวยชื่อเนี่ยเปล่าคนเสร็จนี่ตัดปังงาอย่างเงี้ยรู้ชื่อเนี่ยกูเปียบาเลยสรอกสมมุติว่านักงานไอ้เจนน่ะผิดเลย
ในไงบ้างซึ่งวันจะพาวิ่งเก็บบูดูเดียวเพื่อเดี๋ยวสุดอ่ะในไงเนี่ยเป็นมาบาริกาอยู่ที่บีบีเป็นสิ่งของเจ็บชนิดอะไรเอ้ยในไงเนี่ยเป็นมาเห็นเนี่ยอยู่สักส่วนเนี่ยเดี๋ยวสุดอ่ะเราจะมารู้พูดไม่เนียนเพียวอะไรเนาะโอ้ท้องเส้นสุจิตจังเลยป่ะมาปะเนาะอยู่ที่มีอุตส่าห์เนี่ยในไงอาจารย์เลยมาสุดอ่ะดูเรื่องอ่ะโอ้เมียนี่อ่ะปะเนาะอยู่ที่มีเดี๋ยวเล่าในเนี่ยสุดอ่ะเอ้ยอะไรพาวพี่อะไรสุดอ่ ကျမတို့နောက်ပိုင်းအပြောင်းလဲကာလာမှာအမျိုးသမီးနိုင်ငံရေးဥဆောင်မှုမှာနိုင်ငံရေးပါတီတွေမှာလွှတ်တော်တွေမှာအုပ်ချုပ်ရေးပိုင်းမှာအမျိုးသမီးတွေပို့ပြီးပါဝင်ခွင့်ရလာအဲ့ဒီအပြောင်းလဲကာလာတွင်မှာကိုပါဝင်ခွင့်ကတိတိတတလေးရလာတဲ့အခါမှာဒီအမျိုးသမီးတွေကရလာတဲ့အခြေအနေပေါ်မှာမူတည်ပြီးတော့သူတို့ရဲ့ဆန်းဆောင်ရည်တွေကိုဆွမ်းကုန်ပြတာ အဲ့ဒီဟာကြောင့်လေကျမတို့ကဒီပို့ပြီးတော့ဘိုင်းယက်စ်မှာနေတယ်လို့ကျမတို့မြင်တယ်အဲ့တော့စိန်ခေါ်မှုကတော့အများကြီးပါဗျာစိန်ခေါ်မှုကိုခြုံပြီးတော့ပြောရမယ်ဆိုရင်တော့ဒီအမျိုးသမီးတွေကိုနိုင်ငံရေးမှာလေနော်တေချာတဲ့ပါဝင်မှုနဲ့အာမခံချက်ရှိတဲ့အစီအမံတွေ policy တွေမူဝါဒတွေကျမတို့ရှိမှာအခုချိန်ထိရှိသေးပါဘူးအဲ့လိုမျိုးတွေကိုရှိအောင်ကျမတို့ကိုလှုပ်ဖို့လိုတယ်အခုပါဝင်တဲ့အမျိုးသမ မျိုးသားအားထုတ်မှုနဲ့မျိုးသမီးအားထုတ်မှုတန်းတူဖြစ်ရမယ်ပေါ်ဖော်မန့်မှာလည်းတန်းတူဖြစ်ရမယ်ဒါပေမဲ့ကျမတို့မျိုးသမီးတွေကသုံးဆလောက်ကိုအားထုတ်မှမျိုးသားတွေကိုအသိမှတ်ပြုတယ်လို့မျိုးကျမတို့မျိုးသမီးတွေကအသိမှတ်ပြုခံနေရတာဖြစ်တဲ့အတွက် တကယ်အာမခံချက်ပေးပြီးမျိုးသမီးတွေတန်းဖို့ပါဝင်ခွင့်အတွက်လုပ်ပေးနိုင်တဲ့အခက်ဟိုလှုပ်ဆောင်နိုင်မှုတွေမရှိဘူးဒါကတော့စိန်ခေါ်ချက်ပေါ့နောက်တစ်ခါအသိမှတ်ပြုမှုလေးစားမှုမျိုးသမီးတွေရဲ့အတန်ကိုထက်သွင်းစဉ်းစားမှုကလည်းမရှိဘူးတကယ်တော့မျိုးသမီးအရေးအတွက်ကတိုးလာတာများရတယ်ဒါပေမဲ့အဲ့ဒီတိုးလာတဲ့မျိုးသမီးတွေရဲ့အတန်တွေသူတို့ရဲ့အကြံဉာဏ်တွေကိုအဲ့ဒီ institution machine တွေအမျိုးသားတွေကတည်တည်ချာချာထည့်သွင်းစဉ်းစားမှုကတော့အားရစရာမကောင်းသေးပါဘူးဆရာ
။ဟုတ်ကဲ့ပထမပိုင်းဖြစ်ဒီမှာပဲနားပြန်စီ။အခုဆွေးနွေးခဲ့ဒီကတော့အမျိုးသမီးတာဝန်ရဲ့တက်ကြွလှုပ်ရှားသူမခင်လေးဖြစ်ပါတယ်။ကျွန်တော်တပောင်းသားပ
ါ။ဒါကတော့ဥတည်မောင်တန်းအပတ်စဉ်တင်ပြတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOE ရဲ့တနင်္ဂနွေနေ့မနေ့ဖက်အသံလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်။မကြမီပဲဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီဝါသတင်းများနဲ့ဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပါအောင်မယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါရယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာပါခင်ဗျာ VOA American အသံရဲ့တနင်္ဂနွေနေ့မှတစ်ပတ် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ် Radio အသံလင်းအစီအစဉ်တွေကိုတော့ line meter 25 kHz 11.13 ည line meter 40 kHz 9413ည line meter 58 kHz 5805တို့ကနေဖန်ယူနာတော်တာရှင်နေပါတယ်အခုဆက်လက်ပြီးတော့ bus in Canada တွေဖြစ်တဲ့အာရှနိုင်ငံရေးလျာစီဘွားသတင်းများနဲ့ဥရုယာစီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုတင်ပြမှာဖြစ်ပါတယ်။ပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်။ကမ္ဘောဒီးယားမှာဇူလိုင်လ23ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲကိုတစ်ဖက်သက်ရွေးကောက်ပွဲလို့ဝေဖန်နေပြီးလက်ရှိဝန်ကြီးချုပ်ဟွန်ဆန်ရဲ့သားဟွန်မနဲ့ဝန်ကြီးချုပ်ဖြစ်လာဖို့တေချာသလောက်ရှိနေပါတယ်။ထိုင်းနိုင်ငံမှာတော့ပီတာလင်ဂျရွန်ရတ်ကိုဝန်ကြီးချုပ်အဖြစ်ထပ်မံမဲခွဲဖို့လွှတ်တော်ကတားမြစ်လိုက်ပါတယ်။မြန်မာရေးအာဆီယံအနေနဲ့ NUG အပါအဝင်အတိုက်ခံနေတဲ့ပါဆက်ဆံဖို့သူတည်သည်အန်ဒရီကာနာတလီကာဝါကအကြံပြုပြောဆိုခဲ့ပါတယ်ဒီလိုအကြောင်းအရာတွေကိုအာရှနိုင်ငံရေးအစီအစဉ်မှာကျွန်တော်ကဒီတစ်ပတ်တင်ပြထားပါတယ
်တခုတည်းကအာနာကိုကြုတ်ကန်ထားတဲ့ကမ္ဘောဒီးယားနိုင်ငံမှာဇူလိုင်လ23ရက်နေ့တနင်္ဂနွေနေ့မှာလွတ်တော်ရွေးကောက်ပွဲပြုလုပ်မှာဖြစ်ပါတယ်အတိုက်အခံတွေအရာဖက်အဖွဲ့အစည်းတွေသတင်းဌာနတွေဝေဖန်ရေးသမားတွေကတော့ဒီရွေးကောက်ပွဲဟာတပါတီတွေကနေဥဆောင်ပြုလုပ်တဲ့ဟန်ပြတစ်ဖက်သက်ရွေးကောက်ပွဲလို့ပြောဆိုကြပါတယ်ပြီးခဲ့တဲ့တောက်ကြနေ့တုန်းကတော့ဝန်ကြီးချုပ်ဟွန်ဆန်နဲ့သူ့ရဲ့သားဗိုလ်ချုပ်ကြီးဟွန်မနက်တို့ဥဆောင်တဲ့ကမ္ဘောဒီးယားပြည်သူ့ပါတီ CPP ရဲ့ရွေးကောက်ပွဲစည်းရုံးလှုံ့ဆော်မှုနောက်ဆုံးနေ့ပိတ်ပွဲကျင်းပခဲ့ပါတယ်ဒီကနေ့ဟာကျွန်တော်တို့အတွက်အောင်ပွဲနေ့ဖြစ်ပါတယ် CPP ပါတီတစ်ခုပဲကမ္ဘောဒီးယားကိုဦးဆောင်နိုင်တဲ့အရေးအချင်းရှိပါတယ်လို့ဟွန်မနက်ကပြောဆိုသွားတာပါဒီရွေးကောက်ပွဲမှာဟွန်ဆန်ရဲ့ CPP ကမ္ဘောဒီးယားပြည်ပပါတီတစ်ခုလောက်ပဲလောက်လောက်လာလာပါဝင်ပါတယ်အရင်ကအတိုက်အခံပါတီတွေဖြစ်ခဲ့တဲ့ဆမ်မရန်စီပါတီမြို့သားကေတင်ရေးပါတီစတဲ့ပါတီတွေကိုအကြမ်းဖက်တိုက်ခိုက်တာဖမ်းဆီးထောင်ချတာစတဲ့နည်းတွေနဲ့နှိမ်နှင်းခဲ့ပါတယ်အတိုက်ခံကောင်းဆောင်ခင်ဆောင်ခါကိုလည်း2019ခုနှစ်ကတည်းကဖမ်းဆီးထားပြီးပြီးခဲ့တဲ့မတ်လတည်းတုန်းကပဲထောင်ဒဏ်28နှစ်ချမှတ်ခဲ့ပါတယ်အခြားတင်စားတဲ့အတိုက်အခံကောင်းဆောင်ဆမ်မရန်စီလည်းပြည်ပကိုနောက်ထပ်တစ်ကြိမ်ထွက်ပြေးရပြန်ပါတယ်ကမ္ဘောဒီးယားရွေးကောက်ပွဲနဲ့ပတ်သက်လို့လူ့အခွင့်အရေးဆောင်ချီအဖွဲ့ဖြစ်တဲ့ HRW ကအာရှဌာနလက်ထောက်ညွှန်ကြားမှု Phil Robertson ကအခုလိုပြောပါတယ
် Quite clearly there's an effort by Hun Sen to intimidate everyone.
Democracy ရှိတဲ့အောင်ဟန်ပြလှုပ်ဆောင်ဖို့ Hun Sen ဟာပြည်သူတွေကိုရောအတိုက်ခံနိုင်ငံရေးသမားတွေကိုပါဘယ်သူမှမပြောရဲအောင်ချိန်ချောက်ထားတယ်ဆိုတာအလွန်ကိုရှင်းပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကလည်း Hun Sen မှာဘာမှပြောပါတော့တဲ့အတိုက်ခံဆိုတာမရှိခဲ့ပါဘူ
းလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကကမ္ဘောဒီးယားပြည်တွင်းစစ်ကိုကုလသမဂ္ဂဂျာခန်ဖြင်းရှင်းခဲ့ပြီးနောက်ရွေးကောက်ပွဲ6ကြိမ်ပြုလုပ်ခဲ့ရမှာဟွန်ဆန်ဦးဆောင်တဲ့ CPP ပါတီကပဲ6ကြိမ်လုံးအနိုင်ရရှိခဲ့ပါတယ်ပြီးခဲ့တဲ့2018ခုနှစ်ရွေးကောက်ပွဲတုန်းကလည်းလွှတ်တော်နေရာ125နေရာအတွက် CPP ပါတီကပဲအကုန်လုံးအနိုင်ရရှိခဲ့ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့သားဗိုလ်ချုပ်ကြီးဟွန်မနက်ဟာတနင်္ဂနွေနေ့ရွေးကောက်ပွဲမှာလွှတ်တော်အမတ်ဖြစ်လာပြီးလွှတ်တော်ကနေဝန်ကြီးချုပ်အဖြစ်တင်မြှောက်လိုက်ရင်ဘုရင်ကအတီးပြုတ်လိုက်ရင်တော့ဝန်ကြီးချုပ်ဖြစ်လာတော့မှာဖြစ်ပါတယ်အသက်45နှစ်ရှိပြီဖြစ်တဲ့ဟွန်မနက်ဟာ American West Point စစ်တပ်ကသို့ဆင်းဖြစ်ပြီး New York တပ်ကသို့မှစီးပွားရေးနဲ့မဟာဝိဇ္ဇာပွဲရခဲ့ပါတယ်အဲဒီနောက် Britain Bristol တက္ကသိုလ်မှာပါတကူပွဲရခဲ့ပါတယ်အခုလိုအချိန်မှာပဲထိုင်းနိုင်ငံမှာတော့ရွေးကောက်ပွဲအနိုင်ရ Move Forward Party MFC ပါတီရဲ့ခေါင်းဆောင်ပီတာလင်ဂျွန်ရက်ကိုဝင်ကြီးချုပ်နေရာအတွက်နောက်ထပ်တစ်ချိန်မဲခွဲဖို့ကိုပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့ဗုဒ္ဓဟူးနေ့ကလွှတ်တော်ကပြင်ပလိုက်တဲ့အတွက်ဝင်ကြီးချုပ်ဖြစ်လာဖို့အခွင့်အလမ်းပြီးဆုံးသွားပြီဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ850ရှိတဲ့အထက်ဟာ395မဲ312မဲနဲ့ဆုံးဖြတ်ပြီးဒုတိယအကြိမ်မဲပေးခွင့်ကိုပိတ်လိုက်တာဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီး2018ခုနှစ်မှာရေးဆွဲခဲ့တဲ့ထိုင်းဖွဲ့စည်းပုံအရအထက်လွှတ်တော်အမှတ်250ဟာရွေးကောက်ပွဲနဲ့တင်မြောက်တာမဟုတ်ဘဲစစ်တပ်ကခံထားတာဖြစ်ပါတယ်။နောက်ထပ်တဦးကိုဝင်ကြီးချုပ်အဖြစ်မဲပေးဖို့ဇူလိုင်လ28ရက်နေ့သတ်မှတ်ထားပေမဲ့ဘယ်သူရွေးခံမယ်ဆိုတာတိတိကျကျမသိရသေးပါဘူး။ MFP ပါတီပါဝင်တဲ့ရှစ်ပါတီမဟာမိတ်အဖွဲ့ကတော့တောက်ကြနေမှာအစည်းအဝေးလုပ်ခဲ့ပြီးဆက်လက်ကြိုးပမ်းသွားမယ်လို့ပြောဆိုထားပါတယ်။အခုလိုအချိန်မှာပဲအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာအရေးချဉ်းကပ်မှုမှာNUG အပါအဝင်အတိုက်အခံအနေနဲ့ပါဆက်ဆံတင်တယ်လို့ Washington DC အခြေစိုက်မဟာဗျူဟာလေးလာရေးဌာနဖြစ်တဲ့ CSIS ရဲ့ရှေးတောင်အာရှဆန်ရတွဲဘက်သုတေသီ Andrika Natalikawa ကပြောဆိုလိုက်ပါတယ
် I think the key point here is that ASEAN member states should be engaging with
ASEAN တွင်မြန်မာအရေးနဲ့ပတ်သက်ပြီးချင်းကပ်ရမှာကွဲလွဲမှုတွေရှိနေပါတယ်တိုးတက်မှုလည်းမရှိပါဘူးအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အတိုက်အခံဘက်ကဖြစ်စေပါဝင်နေတဲ့အဖွဲ့အစည်းအားလုံးနဲ့ဆက်ဆံသင့်ပါတယ်ဥပမာ NUG နဲ့အခြားအတိုက်အခံအဖွဲ့တွေဖြစ်ပါတယ်လို့နာတလီဂါဝါက VOA နဲ့ဆက်သွယ်မေးမြန်းစဉ်ပြောဆိုခဲ့ပါတယ်သူဟာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဟောင်းမာတီနာတလီဂါဝါရဲ့သားလည်းဖြစ်ပါတယ်ဒါအပြင်စစ်ကောင်စီနဲ့ပတ်သက်လို့လည်းအထူးကြံအောင်လှုပ်ထားတယ်ဆိုတာနဲ့တင်အပြေမဟုတ်ပါဘူးအတိအကျနေတာဟာသူတို့အတွက်တက်တောင်တက်တာရှိတဲ့အနေအထားဖြစ်တယ်လို့ရှင်းရင်းဆွဲအနေအထားလေးဖြစ်ပါတယ်။ဒါကြောင့်ပြဿနာအတွင်းပါဝင်နေတဲ့အဖွဲ့အစည်းအားလုံးနဲ့အစဉ်တိုင်းမှာတွေ့ထိဆွေးနွေးဖို့လိုပါတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။အာဆီယံအနေနဲ့မြန်မာအရေးနဲ့ပတ်သက်လို့မီဂါဖုန်းလို့ခေါ်တဲ့လူသိရှင်ကြားကြီးညာပြောဆိုပြီးဖိအားပေးလှုပ်ဆောင်စေတဲ့ဤကိုအတုံးပြုနေတယ်လို့ပြောဆိုထားပေမဲ့လည်းဒါကိုတကယ်တမ်းအကောင့်အထက်မဖော်သေးဘူးလို့လဲနာတလီကာဝါကသုံးသပ်ပြောဆိုခဲ့ပါတယ်။အလဲကျဥက္ကဋ္ဌအင်ဒိုနီးရှားဟာမြန်မာအရေးဦးစားပေးဆောင်ရွက်ပေမဲ့လည်းလာမယ့်နှစ်အလဲကျဥက္ကဋ္ဌဟာလာအိုနိုင်ငံဖြစ်တဲ့အတွက်မြန်မာအရေးချဉ်းကပ်မှုဟာတမျိုးတစ်ပုံဖြစ်လာအောင်မှာဖြစ်ကြောင်းဒီတစ်ပတ်အရှားနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
ဒါကတော့အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်အခုရပိုင်းအတွင်းမှာတော့ကျတုမြူဇေအစမတန်မြင့်တက်နေပါတယ်ပြပပို့ကုန်ရောင်းဝယ်တော်တော်များများဗဟိုပန်းတတ်မှတ်စင်းနဲ့မြန်မာကျန်းဝယ်လဲရတဲ့စနစ်ဖျက်သိမ်းပေးဖို့တောင်းဆိုနေကြပါတယ်သတင်းဒီသတင်းနဲ့အပြင်တပတ်အတွင်းလေယာထွက်ကုန်တည်နှံစည်းအတက်အကျပါတွေဖြစ်သွားခဲ့ပါသလဲဒါကိုလေယာစီးပွားသတင်းများကိုစူးစီးပြီး Farmer Time Media ကတင်ဆက်ပေးထားပါတယ
်မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစက်ပြူရေးချစ်သူများရှင်လင်းချင်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုချွချွနဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစက်ပြူရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်တွင်းမှာကျတုမြူဈေးနှုန်းတွေစံချိန်တွေမြင့်တက်နေတဲ့သတင်းနဲ့ဆက်ကြည့်ပါတယ်တရုတ်နိုင်ငံဘက်ကနေကျတုမြူကျုပ်ဝင်ရောက်မှုနည်းနေရာကြောင့်ပြည်တွင်းစည်းကမှာကျတုမြူဈေးကစံချိန်တွေမြင့်တက်နေတယ်လို့ကုန်တယ်တွေကပြောပါတယ်ရန်ကုန်ပြည်နယ်စည်းကမှာတရုတ်ကျတုမြူကျုပ်တပိတ္တာကို9500ကနေ9500ကျပ်ထိပေါက်ဈေးရှိနေပြီးပြည်တွင်းထွက်ရှမ်းမမှာကျတုမြူကတော့တပိတ္တာကို8500ကနေ12000ကျပ်ထက်ပေါက်ဈေးရှိနေတယ်လို့ကုန်စည်တိုင်ကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဇွန်လအတွင်းကကျတုမြူကျုပ်တပိတ္တာကိုလက်လီဈေးကမှာ9000ကနေ8000ကျပ်ဈေးသာပေါက်ဈေးရှိခဲ့ပြီးရှမ်းကျတုမြူကတော့တပိတ္တာကို8000ကနေ9000ကျပ်ဝန်းကျင်လောက်သာပေါက်ဈေးရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစစ်ကောင်စီကုန်တယ်ရေးဌာနကကုန်တယ်ရေးမူဝါဒပြောင်းလဲတချို့ပြုလုပ်ခဲ့တာအပါအဝင်ငွေလဲနှုန်းမတည်ငြိမ်မှုတွေကြောင့်တရုတ်နယ်စပ်ကနေကျတုမြူတင်သွင်းမှုတွေရော့ကျပြီးဈေးနှုန်းတွေအဆမတန်မြင့်တက်လာတာဖြစ်တယ်လို့ဘေးရန်အောင်ကုန်စည်တိုင်းတာဝန်ရှိသူတို့ကပြောပါတယ်။လက်ရှိရန်ကုန်ဘေးရန်အောင်ဈေးကွက်ကို နေစဉ်ကျတမျိုးအေးတထောင်လောက်ဝင်ရောက်မှုရှိနေပါတယ
်ပြင်းတွင်းရုပ်တီ6ဇင်းလုံးတွေကျဆင်းနေပါတယ်မိုးဆက်တိုက်ရွာနေတာအပါအဝင်ရုပ်တီ6ပြင်ပတင်ပုံမှုနေပါသွားတာကြောင့်ရုပ်တီ6ဇင်းလုံးတွေကျဆင်းနေတယ်လို့မြို့ဆိုင်တောင်သူတွေနဲ့ကုမ္ပဏီတွေကပြောပါတယ်ပြီးခဲ့တဲ့ဇွန်လကမြုပ်ဒီချသပိတ်တာကို14000ကျပ်ပေါက်ဈေးရှိပြီးလက်ရှိမှာတော့သပိတ်တာကို13000ကျပ်ဝန်းကျင်ဈေးနဲ့အယောင်းဝယ်တည်ငိမ့်နေပါဗျ။မုန်တွင်းကာလဖြစ်တဲ့အတွက်မြုပ်ဒီချတွေအစိုးပြန်ပြီးအရေးသွေးကျဆင်းတတ်တာကြောင့်ပြပအဝေရော့ကျမှုနဲ့အတူဈေးနှုန်းပါကျဆင်းသွားတာဖြစ်တယ်လို့ EOD တိုင်းကမြုပ်ဆိုင်တောင်သူကိုပိုက်ကပြောပါတယ်။လက်ရှိမြန်မာနိုင်ငံကမြုပ်ဒီစိမ့်နဲ့မြုပ်ဒီ6တွေကိုထိုင်း၊လာအူ၊မလေးရှားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတင်ပို့နေပါတယ
်။ပြည်ပပို့ကုန်ရောင်းဝယ်ဒေါ်လာအပေါ်မှာဗဟုဘဏ်ကနှုန်းထားတက်မှတ်လဲလှယ်ပေးနေတဲ့စနစ်ကိုအပြီးဖြတ်သိမ်းပြီးဖို့လုပ်ငန်းရှင်တွေကလိုလားနေကြပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအမေရိကန်ဒေါ်လာငွေကြေးအပေါ်မှာထိန်းချုပ်လိုတာကြောင့်ပြပပို့ကုန်ရောင်းဝယ်စုစုပေါင်းရဲ့65ရာခိုင်နှုန်းကိုစစ်ကောင်စီဗဟိုဘဏ်တတ်မှတ်စင်းနဲ့မြန်မာကျပ်ငွေလဲလှယ်ပေးတဲ့စနစ်ကိုအပြီးဖြတ်သိမ်းပြီးဖို့စီးပွားရေးလုပ်ငန်းရှင်တွေကတောင်းဆိုနေကြပါတယ်စစ်ကောင်စီဗဟိုဘဏ်ကတော့ပို့ကုန်ရောင်းဝယ်ရဲ့65ရာခိုင်နှုန်းအစား50ရာခိုင်နှုန်းကိုသာဗဟိုဘဏ်တတ်မှတ်စင်းနဲ့မြန်မာကျပ်ငွေလဲလှယ်ကြဖို့ပြီးခဲ့တဲ့ဇွန်လ13ရက်ကပြင်းစင်တမလိုက်ပြင်မဲ့ထူးခြားတဲ့ပြောင်းလဲမှုမရှိဘူးလို့နေဆက်ပို့ကုန်လုပ်ငန်းရှင်တွေကဆိုကြပါတယ်
အဲ့တော့ကျွန်တော်ကဒီကတော့653စနစ်ရှိတယ်လေဒီပို့ကုန်ရောင်းဝယ်65ရာခိုင်နှုန်းကိုကိုယ်ပါတတ်မှတ်ပြီးလေဝေဖန်လဲတရမယ်ကျွန်တော်35ရာခိုင်နှုန်းပြန်ပါနေပြီးတော့ပေါက်စီတဲ့လွတ်လပ်သွားလဲလို့ရှိတယ်အဲ့တော့ဆိုရင်73ရက်နေ့ကစပြီးတော့မိတ်ထုတ်ပြန်လိုက်တာကအဲ့တော့50ထုတ်ပြန်လိုက်တယ်ပို့ကုန်ရဲ့50ရာခိုင်နှုန်းကိုကိုယ်ပါတတ်မှတ်ပြီးတာကြီးကြွားမယ်ကျွန်တော်50ကိုတော့ဟိုပြန်ပါမှာပေါက်စီတဲ့လွတ်လပ်သွားလဲလို့ရှိတယ်အဲ့တော့ဗာဒီ653နဲ့ဆိုတာဒါလည်းဖြစ်လာမယ်ဆိုတော့နည်းနည်းတော့အစိုးရတာတော့ဒီလိုမျိုးနည်းနည်းအသက်ရှင်တော်တော့အချင်းချင်းမမကြီးတော့ကြောင်းလဲမှုရှိတယ်။အဲဒီကဘာတော့ပြောတယ်အချင်းချင်းမမကြောင်းလဲမှုမှာမရှိဘူးလား။ဒါပေါ့လား။ဘုရားရာခိုင်တော့အပြစ်ပါပြီးမှတို့မေဇက်ကရှင်းပြလား
။စစ်ကောင်စီဟာပြည်ပပို့ကုန်ကရရှိလာတဲ့အမေရိကန်ဒေါ်လာငွေ export money ကိုပြည်ရင်းဘဏ်တစ်ခုခုမှာအနှံ့စီပြီးအဲ့ဒီအငွေရဲ့65ရာခိုင်နှုန်းကိုဗဟိုဘဏ်ကဒေါ်လာ1100ကျပ်စီးနဲ့လဲလှယ်ပေးတဲ့စနစ်နဲ့ကွန်ဂရီရဲ့ဒေါ်လာငွေတွေအပေါ်ထိန်းချုပ်ထားတာဖြစ်ပါတယ်။လက်ရှိမှာစစ်ကောင်စီဗဟိုဘဏ်ကနိုင်ငံခြားငွေလဲနှုန်းအမေရိကန်ဒေါ်လာကို1100ကျပ်နှုန်းတတ်မှတ်ထားပေမဲ့ပြည်မဒေါ်လာဈေးကွက်မှာတော့အမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ3000အထက်မှာပေါက်ဈေးရှိနေတာပါ
။ဘုရားငွေစည်းမူဝါဒတောင်းလိုက်တော့ခံသေးရတယ်။နည်းနည်းလေးနည်းနည်းလေးပူလာတော့ဒီလိုပဲ။အိုဘာစီတပါးတွေတော့လက်ဆိုးတက်လာလို့ပြောရတယ်။လက်ဆိုးတက်ဘူးသားမူကြောင်း
စစ်ကောင်စီရဲ့စီးပွားကူတန်းဝန်ကြီးဌာနဟာအခုနှစ်ထဲမှာအပြောင်းလဲတွေဇက်တိုက်လှုပ်ဆောင်နေပါတယ်။ပို့ကုန်ရောင်းဝယ်ရဲ့ချိုတင်ပေးသွင်းရတဲ့စနစ်ကိုဇူလိုင်လ1ရက်နေ့ကစလို့ဖျက်သိမ်းပေးခဲ့ပြီးအဲ့ဒီအစားကုမ္ပဏီတက်တန်းလိုက်အမခန့်ကြီး20ရာခိုင်နှုန်းကနေ35ရာခိုင်နှုန်းအထိပေးသွင်းရမယ်လို့ပြောင်းလဲသတ်မှတ်လိုက်တာဖြစ်ပါတယ်။ဒါ့အပြင်မြန်မာတင်းအဓိကလက်ဆက်ကုန်သွယ်ရေးဆုံးခုဖြစ်တဲ့မူဆယ်နယ်စပ်မှာကုန်သွယ်မှုပြုလုပ်တာတွေနဲ့ပတ်သက်တဲ့ဝေးချေလွှဲပြောင်းမှုဆရာကိစ္စရပ်တွေကလာမယ့်ဩဂုတ်လ1ရက်နေ့ကစလို့ဗန်းစနစ်ကျင်းလုပ်ရမယ်လို့လည်းထုတ်ပြန်ထားပါတယ
်။အခုဆက်ပြီးဇွန်လ12ရက်ကနေဇွန်လ19ရက်နေ့အထိဈေးကွက်တွင်အသက်ကျနေမည်ဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။တရုတ်ကုန်တွေအဝေရက်ထားတာကြောင့်နန်းနဲ့စမောကတအိကို7000ဝန်းကျင်ဈေးချဆင်းလာပါတယ်။မြန်မာနန်းကိုတရုတ်၊ကိုရီးယား၊ဂျပန်၊စင်ကာပူ၊ထိုင်းစတဲ့အာရှနိုင်ငံတွေကိုအဓိကတင်ပို့နေပြီးအများဆုံးဝယ်ယူနေတဲ့တရုတ်နိုင်ငံရဲ့ဝယ်လိုအားကျဆင်းသွားတာကြောင့်အခုလိုဈေးချဆင်းလာတာလို့ကုန်တွေကပြောပါတယ်။မန္တလေးကုန်စည်တိုင်းဈေးကွက်တွင်ဇွန်လ18ရက်နေ့မှာဖြစ်ပေါ်နေတဲ့ဈေးနှုန်းအရနန်းနဲ့စမုံကားတအိမ်ကို28000ကနေ33000ကျပ်ပေါက်ဈေးရှိပြီးကျပ်5000ကနေ2000ကျပ်အထိဈေးချဆင်းလာပါတယ်။ပန်းနံက38000ကနေ38500ကျပ်ဈေးပေါက်ပြီး5000ကျပ်ဈေးချဆင်းသွားပါတယ်။နန်းဖြူဂျပန်ကတော့ပြင်ပတင်ပို့မှုရှိလို့ဈေးအနည်းငယ်မြင့်တက်လာပါတယ်။နန်းဖြူဂျပန်45ပိတ်တာဝင်တဲ့အိမ်ကို36500ကနေ38000ကျပ်ပေါက်ဈေးရှိပြီး2000ကျပ်ကနေ5000ကျပ်နန်းညိုကလည်းတဲ့အိမ်ကို28000ကနေ28500ကျပ်ပေါက်ဈေးရှိပြီး5000ကျပ်အတီးတီးဈေးမြင့်တက်လာပါတယ
်ဒေါ်လာဈေးနဲ့အတူပ ီရင်းဆောင်စီစင်းလုံးတွေမြစ်တက်လာတာကြောင့်မြေပဲစီရောင်းအားပိုကောင်းလာပြီးမြေပဲဆက်မျိုးစုံတပိတ်တာကိုတရားကနေ300ချက်ကြားဈေးမြင့်တက်လာပါတယ်မန္တလေးစည်းကွက်မှာမြေပဲ S1 လုံးဆန်တပိတ်တာကို6800ချက်ကနေ9100ချက်အနီလုံးဆန်အဝိုင်းတပိတ်တာကို9200ချက်အနီလုံးဆန်အရှိကတော့တပိတ်တာကို8800ကနေ9000ချက်အတီးတီးပေါက်သေးရှိနေပါတယ် S1 season ကတော့တပိတ်တာကို6200ကနေ6500ချက်ပေါက်သေးရှိပြီးဈေးညင်နေပါတယ်လက်ရှိမှာမြေပဲလုံးဆန်ကိုတရုတ်နိုင်ငံဘက်ကဝယ်ယူနေပြီးမြေပဲ season ကိုတော့စီးဆက်သမားတွေကဝယ်ယူနေရဖြစ်ပါတယ
်ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ The Farmer Time Media ကစူးစီးတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ပြပါဦးမယ်ကဘာတောင်ကအပူချိန်စံချိန်တင်မြင့်တက်လာနေချိန်မှာပဲမကြခင် El Niño ဝင်El Niño အပူလိုင်းဝင်လာတဲ့အခါပုံမပြင်းထန်တဲ့အပူချိန်မြင့်တက်မှုနဲ့ကြွမ်းမှာဖြစ်တဲ့အတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ချပေါက်ကမ္ဘာနိုင်ငံတွေကိုကုလသမဂ္ဂသတိပေးထားပါတယ်ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်အောင်တင်ပြထားပါတယ
်နှစ်စဉ်နှစ်တိုင်းဇူလိုင်နဲ့ဩဂုတ်လတွေဟာအပူချိန်မြင့်တက်လေးရှိတဲ့ကာလာတွေဖြစ်ပြီးဒီနှစ်ထဲအပူလွန်ကဲတတ်တဲ့အတွက်ပြည်သူကျန်းမာရေးအပေါ်အပြင်းထန်တက်ရောက်လာနိုင်တယ်လို့ကုလပညာရှင်တွေကသတိပေးပါတယ်။ကမ္ဘာမြောက်ပိုင်းမှာအပူချိန်တွေမြင့်တက်မှုဟာ1980ပြည်လုံးနှစ်တွေနောက်ပိုင်း6ဆဒေါ်လာတယ်လို့လည်းပြောပါတယ်။စံချိန်တင်အပူလွန်ကဲမှုတွေကိုအာရှတိုင်းအမေရိကတိုင်းအလဲပိုင်းနဲ့မြောက်ပိုင်းအပြင်အာဖရိကတိုင်းနဲ့အရှေ့အလဲပိုင်းဒေသတွေမှာကျုံ့တွေ့ခံစားနေရချိန်မှာပဲဥရောပတိုင်းမှာလည်းအပူချိန်မြင့်တက်မှုကြောင့်တော်မီလောင်ကျွမ်းလာမဲ့အန္တရာယ်ပိုများလာနေပါတယ်
။ The Mediterranean heat wave it is big but it's nothing like what's been through North Africa. And it's developing into Europe at this stage.
ဒီနေ့ပဲဒီသားမှာဝင်နေတဲ့အပူလိုင်းကတိတ်ဆိုးပါတယ်။ဒါပေမဲ့မြောက်အမေရိကတိုက်မှာကြုံနေရတဲ့အခြေအနေနဲ့ရှင်ရင်ဘာမှမပြောပါတော့ပါဘူး။ဥရောပမှာလည်းလက်ရှိအပူချိန်တွေမြင့်တက်လာနေပါတယ်။ဒါတော့ကြိုတင်ခန့်မှန်းထားသလိုအပူလိုင်းဝင်လာတဲ့အစပိုင်းအဆင့်ပဲရှိပါသေးတယ်။နောက်ပိုင်းမှာပိုပြီးတော့ဆိုးလာအောင်ပါ
19ရာစုနှစ်အလယ်ပိုင်းကတည်းကဆက်လို့မြင့်တက်လာတဲ့ကမ္ဘာအပူချိန်ဟာ2023ခုနှစ်မှာစံချိန်တင်အပူဆုံးဖြစ်မဲ့အနေအထားကိုရောက်နေပြီလို့သိပ္ပံပညာရှင်တွေကပြောပါတယ်။ဥရောပတောင်ပိုင်းလက်ရှိအပူချိန်က40ဒီဂရီဆယ်ဆီယပ်ကျော်အထိမြင့်တက်လာနေပြီးတော်မီအကြီးအကျယ်လောင်ကျွမ်းနေတဲ့ဂရိနိုင်ငံတောင်ပိုင်းမှာအပူချိန်က44ဒီဂရီဆင်တီဂရိတ်အထိရောက်လာမယ်လို့ခန့်မှန်းထားပါတယ်။ဥရောပတိုင်းနဲ့မြေတဲပင်လယ်တောင်ပိုင်းမှာအပူလိုင်းရင်ဆိုင်ရတာကနှစ်ကြိမ်အထိရှိသွားပါပြီ
။ These events will continue to grow in intensity and the world needs to prepare for more intense heat waves. The recently declared El Niño is only expected to
လူနေထိုင်မျိုးတွေပိုပြီးပြင်းထန်အားကောင်းလာမှာဖြစ်တဲ့အတွက်တစ်ကမ္ဘာလုံးကြိုတင်ပြင်ဆင်ထားပါလိမ့်မယ်။လက်ရှိပေါ်ပေါက်နေတဲ့ El Niño အပူလိုင်းကြောင့်အခုကြုံနေရတဲ့အပူလွန်ကဲမှုမျိုးပိုပြီးတော့အားကောင်းလာပါလိမ့်မယ်။ဒီအနေအထားအတွက်ပြည်သူ့ကျန်းမာရေးအပေါ်ပြင်းပြင်းထန်ထန်တရားမှုရှိပါလိမ့်မယ
်။အာဖရိကနဲ့အာရှဖက်မှာတော့အပူတန်းကြောင့်ပြည်သူ့ကျန်းမာရေးနဲ့စာဝတ်နေရေးကိုထိခိုက်နေတာပါ။ကြောင်မီသွေးရင်နာနဲ့တဘာဝတန်းငွေထောက်ယူအသုံးပြုမှုလိုမျိုးလူသားတွေရဲ့လောက်ရတွေကြောင့်ဥဒုယာတိပြောင်းလဲလာရကအခုလိုကမ္ဘာတဝအပူချိန်တွေဆက်တိုက်တိုးလာတာပါဒီလိုဥဒုယာတိပြောင်းလဲလာချိန်မှာသူတဘာဝအတိုင်းရာရီပေါပေါက်လာတဲ့အယ်နီညိုအပူလိုင်းတွေပုံမအပြင်းလာလိမ့်ရှိတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်တခါပူပြင်း6တွေ့လို့တောမီးတွေလောင်ကျွမ်းရာကထွက်လာတဲ့မိခိုးငွေတွေနဲ့လေတူညံ့ညမ်းမှုကြောင့်လူတန်းပေါင်းများစွာရဲ့ဂျာမန်ရဲ့အတော်ထိခိုက်ရာကြောင်းအမေရိကန်နိုင်ငံအင်ဒီယားနာတက္ကသိုလ်ပြည်သူဂျာမန်ရဲ့ဌာနတွဲဖက်ပါမောက်ခဆယ်ရယ်ကွန်မန်ဒိုရီကအရှင်းပြပါတယ
် When it goes deep into your lungs it causes inflammation or even oxidative stress
အဲ့ဒီလိုလေတူညံ့ညမ်းမှုတွေကြောင့်ချောင်းဆိုတာအသက်ရှူမဝတာမျက်ရည်တွေထွက်တာနဲ့လက်ချောင်းတွေရရန်တာမျိုးလည်းဖြစ်တတ်တဲ့အပြင်ရေရှည်မှာပန်းနာရင်ကျက်တာမျိုးတွေမကဘဲနားမလည်နိုင်နာတာရှည်ယောဂါတွေကဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ်။အမေရိကန်ပြည်ထောင်စုအရီဇိုနာပြည်နယ်မှာတော့စံချိန်ထင်အောင်မြင့်တက်လာတဲ့အပူလိုင်းကြီးတွေဟာနေရာရွှေ့မသွားဘဲနဲ့တနေရာထဲမှာတင်အမိုးခုံကြီးလိုရန်နေတာပါ။နေအပူချိန်တွေကြာမသွားတာကသတင်းသုံးမှတ်ထဲဝင်လာပါပြီ။ဖီနစ်မြို့မှာအပူချိန်က43ဒီဂရီဆယ်ဆီယပ်ကိုရောက်နေပါတယ်။ဒါဟာ1994ခုနှစ်ကစံချိန်ကိုချိုးလိုက်တာလည်းဖြစ်ပါတယ်။ညအချိန်မှာတော့အပူချိန်တွေကြာမသွားပါဘူး
High nighttime temperatures are particularly dangerous for human health. Because the body is unable to recover.
ဒုတိယညဘူးချင်းစက်တိုက်တိုးနေမယ်ဆိုရင်သူ့ကျန်းမာရေးအတွက်အနေရရှိပါတယ်။ဘာဖြစ်လို့လဲဆိုတော့လူခန္ဓာကိုယ်မှာတက်လာတဲ့ကိုယ်ရဲ့ဘူးချင်းတွေပုံမှန်ပြန်ဖြစ်သွားအောင်မလုပ်နိုင်ပါဘူး။ဒါကြောင့်နှလုံးရောဂါဖြစ်များလာနိုင်ပြီးတော့အသက်ပါဆုံးရှုံးနိုင်ပါတယ်။ဒီရောဂါတစ်မျိုးတည်းကိုအများဆုံးအာရုံစိုက်နေကြတဲ့အချိန်မှာညဘူးချင်းကတော့လူကျန်းမာရေးအတွက်အကြီးဆုံးအန္တရာယ်
hidom lo khore apu chain amo khong ni re paw paw la ba de
stalled. We're seeing a big heat dome over the southwest and it hasn't moved.
America now down ba pai ma tri ya re apu lai amo khong ni ga ywe ma twa ba ne di tai yet ni da tadin bet de ne chi pyo shi ni ba bi a mye phit ni ja lo myo ngwe ye phwe pyo mo ywa twen ne ya de uru myo yak ma la ba ne di apu lai yin ne ma paim mi ni da de kae ko pyatana ma
American California ပြည်နယ်ကနေတရုတ်နိုင်ငံအထိသာမကဥရောပ Spain နဲ့ Italy တို့လိုနိုင်ငံတွေအထိအပူချိန်သတိပေးချက်တွေကိုလည်းတာဝန်ရှိသူတွေအသီးသီးထုတ်ပြန်ထားပါတယ်။ကမ္ဘာပုံနွေးမှုရဲ့တက်ရောက်မှုကြောင့်အခုလိုပြင်းထန်ဆိုးရွားတဲ့ရာသီဥတုမျိုးဖြစ်လာနိုင်ကြောင်းသတိပေးနေချိန်မှာပဲကမ္ဘာမိုးလေဝသဌာန WMO ကလည်းလက်ရှိအပူချိန်မြင့်တက်မှုတွေအားနည်းသွားမဲ့လက္ခဏာမတွေ့ရတဲ့အပြင်ပိုးလိုတောင်ပြင်းထန်ဆိုးရွားလာမှဖြစ်တဲ့အတွက်ကျိုးတင်ပြင်ဆင်ထားကြဖို့ဂျီနီဗာမြို့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားပါတယ်။ကျမနှောင်လာပ
ါ။ဒါကတော့နန်းလောင်အပတ်စဉ်တင်ပြတဲ့ဥလူရာစီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VOA ရဲ့တင်းငင်အနေနဲ့မနေ့ကအသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ်။
Ukraine သမ္မတ Volodymyr Zelensky ဟာပင်လယ်နက်ဒေသကောက်နှံတင်းပို့မှုစီစဉ်ပြန်စတင်နိုင်ရေးအတွက်နီးလန်းရှာဖို့စနေနေ့မှာ NATO အဖွဲ့အတွင်းမှုချုပ် Jens Stoltenberg နဲ့ဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂကနေဂျာဝင်ဆောင်ရွက်ပေးနေတဲ့ Ukraine ရဲ့ကောက်နှံတွေနဲ့စိုက်ပျိုးထွက်ကုန်တဲ့ပင်လယ်နက်ဒေသဖြတ်သန်းပြီးကမ္ဘာတစ်လောတင်းပို့နိုင်ရေးအစီအစဉ်အတွက်သဘောတူညီချက်ဟာတနင်္လာနေ့မှာသတ်မှတ်ရကုံဆုံးသွားပြီဖြစ်ပါတယ်။ပင်လယ်နက်ဒေသကနေကောက်နှံတင်ပို့ရေးကိုအတားအဆီးမရှိဘဲဆင်ဆက်မပြတ်လှုပ်ဆောင်နိုင်ရေးကိုဦးစားပေးလှုပ်ဆောင်ဖို့နဲ့ရှေ့ဆက်ပြီးလှုပ်ဆောင်နိုင်ဖို့လိုအပ်တာတွေကိုသူတို့နှစ်ဦးဆွေးနွေးခဲ့ကြတယ်လို့ Ukraine သမ္မတ Zelensky ကပြောကြားခဲ့ပါတယ်။ဒိန်းမတ်နိုင်ငံ Copenhagen မြို့တော်မှာကိုရမ်ကျန်းကိုမိရှုဆန္ဒပြကြတာကိုစန့်ကျင်တဲ့အနေနဲ့ရားနဲ့ချီတဲ့ Iraq ဆန္ဒပြသူတွေဟာဗက်ဒက်မြို့တော်မှာမနေ့စနေနေ့ကဒိန်းမတ်တန်ယုံအပါအဝင်တန်ယုံတွေရှိရာနေရာကိုဝင်ရောက်ဖို့အတွက်စ조사ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေကတားဆီးခဲ့ရပါတယ်။ဆန္ဒပြသူတွေကအစိုးရယုံတွေနဲ့တန်ယုံတွေရှိရာ Green Zone ရှိရာကိုသွားတဲ့လမ်းမှာတံတားကိုပိတ်ဆို့ထားတာကြောင့်လုံခြုံရေးတပ်ဖွဲ့ကလူစုခွဲခဲ့ရပါတယ်။ Bangladesh နိုင်ငံ Cox's Bazar ရင်းရဒုက္ခစစ်ခန်းမှာနေထိုင်တဲ့အာဆာအကြမ်းဖက်အဖွဲ့ရဲ့ခေါင်းဆောင် Hafez Nur Mohammed ကိုတောက်ချာနေမှာဖမ်းဆီးရမိတယ်လို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကအတန်းပတ်တိုက်မှုတပ်ဖြတ်ရေးဆိုင်ရာ RAP တပ်ဖွဲ့တရားရေးသတင်းဌာနအကြီးအကဲကစနေနေ့မှာကြေညာလိုက်ပါတယ်။ပြီးခဲ့တဲ့ရက်ကအိန္ဒိယနိုင်ငံမဟာရာရှထရာပြည်နယ်ထဲမှာမိုးကြီးပြီးမြေပြိုခဲ့တဲ့အတွက်တည်ဆုံးသူဦးရအခုဆိုရင်26ဦးထိရှိသွားပြီလို့ကယ်ဆယ်ရေးတပ်ဖွဲ့တွေကပြောပါတယ
်။သတင်းချင်းချုပ်တွေကိုရင်းချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့မနေ့ပဲအသံလွှင့်အစီအစဉ်တွေကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရင်းမှုကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ပက်ထရစ်ဒီယာနဲ့ဇူဘဲအက်တာရဲ့တို့ဖြစ်ပါတယ်ကျွန်တော်တို့ VOE ရဲ့တနင်္ဂနွေနေ့နေ့မနေ့ပဲအသံလွှင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ရဲ့အသံလွှင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်မြမပြည်သူများလည်းကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ
This program has come to you from the Voice of America, Washington.